Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ2ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုပထမ9ရက်မှာ Radio Line to Meter နဲ့ထောင်းနိုင်သလိုအစီအစဉ်အပြည့်ကိုလည်း Judo Slaughter TV, VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်နေပါတယ်။ကျွန်တော်တမောင်သားမှာ
ဣသရေလနဲ့ဟာမတ်တို့အကြားအပြည့်ရဖို့ဘိုးဘောလာလာကောင်းလာတယ်လို့အမေရိကန်သမ္မတအင်ဂျီရောအမျိုးသားလူမျိုးရဲ့အကြံပေးဂျိတ်ဆိုလိုဗန်ကပြောပါတယ်။ကာဇာနယ်ဇက်ကိုဖျက်ချပြီးတော့ကုန်ကားတွေနဲ့အကူအညီပို့ဆောင်မှုတွေကိုရပ်တန့်ထားလိုက်ပြီလို့ပါလက်စတိုင်းဒုက္ခသည်အရေးဆိုင်ရာကုလအေဂျင်စီကပြောပါတယ်။ HIV AIDS ရောဂါချိန်ချောင်းမှုတွေ2030ခုနှစ်မှာအဆုံးသတ်စေဖို့ရည်မှန်းချက်အောင်မြင်ဖို့ဆိုရင်တော့ကမ္ဘာတဝန်းကမိတ်ဖက်အဖွဲ့အစည်းတွေကြားတညီတဲ့လှုပ်ရှားချဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတိုက်တွန်းပါတယ
်။အဆက်ရှင်တွေအရွယ်မရောက်သေးသူတွေဟာလူကြီးတွေမှပါပဲအမေရိကန်နိုင်ငံထဲကိုဝင်လာကြလို့လူသားကလည်းလူ့အဖို့မဟုတ်ပဲဆက်ရုပ်ဖို့ပြုလို့ရလာနေပါပြီ။ဒီလိုသတင်းဆောင်ပါတွေတင်ဆက်ဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးခန်းကမ္ဘာမြမမီဒီယာမြင်ကွင်း IFP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြမပြည်မှာပေးစရာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားမှာပါ။အခုရေဆုံးတော့ဒီကနေ့မနေ့ထိတ်တရောက်တဲ့တွေကိုကိုသားညူကပြောပြပါမယ
်။ Israel နဲ့ Hezbollah တို့အကြားပြီးခဲ့တဲ့သတင်းပတ်ကအပြည့်အဝသဘောတူညီမှုရခဲ့တာကြောင့်လို့ Israel နဲ့ Hamas တို့အကြားပြည့်ရဖို့ပို့ပြီးတော့နှိစက်အလားလာကောင်းလာတယ်လို့ American သမ္မတအင်ဘီရိုရဲ့မျိုးသားလူမျိုးအကြံပေး Jake Sullivan ကပြောပါတယ်။ Hamas တို့ဖမ်းထားတဲ့ဒဇဂန်တရာကျော်လူမျိုးရေးနဲ့ဆလီလာကြားနှစ်ဖက်တိုက်ခိုက်မှုတွေအဆုံးသတ်ဖို့အခွင့်အလမ်းရှိလာတယ်လို့ American မျိုးသားလူမျိုးအကြံပေး Sullivan က CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားတာပါ။ဒါပေမဲ့လည်း Israel နဲ့ Hamas အကြားအပြည့်ရနိုင်ချေကိုယခင်ကလည်းနီးနီးကပ်ကပ်ကြုံခဲ့ဘူးတော့မလို့တတ်ဖြစ်နိုင်ချေပြောဖို့တော့သူကငြင်းပါတယ်။နောက်ကမှညှိနှိုင်းဆွေးနွေးမှုတွေရှိနေပါတယ်လို့ Israel သမ္မတကလည်းတနင်္ဂနွေနေ့မှာပြောခဲ့ပါတယ်။Israel နဲ့ Lebanon အခြေစိုက် Hezbollah တို့အကြားအပြစ်ရိုက်ဈေးကြီးဟာအရှိလေပိုင်းဒေသအတွက်ကြီးမားတဲ့ခြေလှမ်းတရားဖြစ်တယ်လို့လည်း Jake Sullivan ကပြောပါတယ်။အပြစ်ရသဘောတူညီချက်ကိုထိထိရရအကောင့်ထဲပေါ်လာစေဖို့ American ပြင်သစ်နဲ့မဟာမိတ်တွေဟာ Lebanon စစ်တပ်နဲ့အတူတူကလှုပ်ဆောင်နေကြတယ်လို့လည်းပြောပါတယ်။ Gaza မှာအပြစ်ရသဘောတူညီချက်ရဖို့ American Qatar နဲ့ Egypt နိုင်ငံတို့ကပြီးခဲ့တဲ့နှစ်အတွင်းမှာအတော်လေးကြိုးပမ်းခဲ့ပေမဲ့အခုချိန်ထိတော့ဆွေးနွေးမှုတွေအများမရောက်သေးပါဘူးခင်ဗျာ။ဂါဇာနယ်ဇက်ကိုဖျက်ချော်ပြီးတော့ကုန်ကားတွေနဲ့အကူအညီပို့ဆောင်မှုတွေကိုရပ်တန့်ထားလိုက်ပြီလို့ပါလက်စတိုင်းဒုက္ခသည်အရေးဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါရယ်လက်နက်ကင်ထားတဲ့ဂိုင်းအဖွဲ့တွေကကုန်ကားတွေကိုတားမြစ်လူရတာတွေကြောင့်အခုလိုမျိုးရပ်ဆိုင်းလိုက်ရတာလို့ဆိုပါရယ်အေးခဲလာတဲ့ဆောင်းအောင်ဒီကာလမှာတောင်းနဲ့ချီတဲ့ပါလက်စတိုင်းဒုက္ခသည်တွေဖို့နိုင်ငံတကာအစားအစာအကူအညီတွေကိုအားထားနေရတဲ့အခြေအနေမှာအခုလိုမျိုးကုလသမဂ္ဂအေဂျင်စီရဲ့ဆုံးဖြတ်ချက်ကြောင့်ဂါဇာဒေသလူသားချင်းစာနာကူညီမှုအကြက်တဲပို့ပြီးတော့ဆိုးဝါးလာနိုင်ပါရယ်ပြီးခဲ့တဲ့အောက်တိုဘာလကလေးကအစ္စရေးတပ်တွေပိတ်ဆို့ထားတဲ့ဂါဇာမြောက်ပိုင်းဒေသမှာငတ်မုတ်ခေါင်းပါမှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့ကြောင်းညင်သူတွေကသတိပေးထားတာပါ။ခရမ်ရှလုံးနေဆက်ဖြတ်လန်းဟာဂါဇာဘက်ခြမ်းမှာအလွန်ပဲအန္တရာယ်များလာတယ်လို့ဂါဇာဒေသကိုအဓိကထောက်ပံ့ပေးနေတဲ့ကုလအေဂျင်စီ UNRWA အကြီးအကဲကပြောရတယ်။နိုဘာလလယ်မှာအဲ့ဒီလမ်းမှာသွားနေတဲ့ tracker အစင်းတရာနီးပါးကိုလက်နက်ကန်ဆောင်သူတွေကလူရဲခဲ့ကြတယ်လို့အခုစနေနေ့မှာလည်းအကူအညီတွေကိုဂိုင်းဖွဲ့တွေကခိုးယူခဲ့ကြတယ်လို့ပြောရတယ်။အီဂျစ်နဲ့နေဂျာရာဖာနေဇက်လန်ကိုပြီးခဲ့တဲ့မေလကပိတ်ပင်လိုက်တဲ့နောက်ပိုင်းအစ္စရေးနဲ့ဂါဇာကြားမှာရှိတဲ့ခရမ်ရှလုံးနေဇက်လန်ဟာဒုက္ခသည်တွေအတွက်အကူအညီတွေအတိကပေးတဲ့လမ်းဖြစ်လာခဲ့တာပါ။ဆီးရီးယားနိုင်ငံမှာတော့သဘုံတွေရဲ့မထင်မှတ်တဲ့တိုက်ခိုက်မှုကိုရင်ဆိုင်နေရချိန်မှာပဲအီရန်နိုင်ငံရဲ့ဝင်ကြီးအဘစ်အရချီဟာဆီးရီးယားသမ္မတဘာရှားအာဆတ်ကိုတနင်္လာနေ့ကဒမတ်စကတ်မြို့မှာလာရောက်တွေ့ဆုံပါတယ်။ဆီးရီးယားသဘုံတွေဟာတိုင်းပြည်ရဲ့အကြီးဆုံးအလက်ပိုမြို့ကိုသိမ်းယူလိုက်တဲ့နောက်ဆီးရီးယားစစ်တပ်ဟာအနောက်မြောက်ဒေသကိုတပ်ကူတွေအလင်းမြန်ဖြစ်တင်းနေရတယ်လို့လေကြောင်းတိုက်ခိုက်မှုနဲ့သဘုံတွေကိုပြန်တိုက်နိုင်ဖို့ကြိုးပမ်းနေပါတယ်။သဘုံတွေရဲ့ထိုးစစ်ကိုဆီးရီးယားဆိုရကတံပြင်ရမှာအကူအညီပေးသွားမယ်လို့အီရန်နိုင်ငံဘက်ကကြေညာထားပါတယ်။အီရန်ဟာဆီးရီးယားခေါင်းဆောင်အာဆတ်ဘီရဲ့နိုင်ငံရေးနဲ့စီးရေးဆိုင်ရာအဓိကမဟာမိတ်ဖြစ်ပါတယ်။ဟိုင်ယက်ထီရယ်အယ်ရှမ်ဦးဆောင်တဲ့သဘုံတွေဟာအလက်ပိုမြို့နဲ့အလစ်တဝိုက်ကိုစစ်ဆင်ပြီးတော့မြောက်ပိုင်းဟာမာခိုင်အထိကိုဆက်လက်ထိုးစစ်ဆင်ခဲ့ပါတယ်။တနင်္လာနေ့မှာတော့ Syria ဆူရတပ်တွေကမြောက်ပိုင်းဟာမာမှာကြီးမားတဲ့ခံစစ်လိုင်းပြင်ပြီးတော့ခုခံနေတယ်လို့ Syria စစ်ကိုစောင့်ကြည့်နေတဲ့ Britain ခြေစိုက် Syria လူခွင့်စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တချိန်ချင်းမှာပဲ Aleppo နဲ့ Aleppo မြို့တွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်15ဦးထဲမှနေသေဆုံးတယ်လို့အတိုက်ခံထိ ंछ ုပ်ရေးဒေသမှာလှုပ်ရှားနေတဲ့အဖွဲ့ကလည်းထုတ်ပြန်ထားပါတယ်။
မနေ့ကစီစဉ်လေးကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။ဒ ူရူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရူ Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရူ Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင်ဒီလိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။
ဖြူအမေရိကန်တိုင်ရဲ့ဒီတင်းလာဒီမနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့အပေါ်မှာတစ္ဆာရှိလူယုံတူဖြစ်တဲ့အသက်44နှစ်အရွယ်ကာရှ်ပတ်တယ်ကိုအမေရိကန်ပြည်အောင်စုရဲ့စုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားမှုဖြစ်အမြင်စည်းမ်းထုတ်ပြန်ပါတယ်။သူဟာထက်မြက်တဲ့ရှင်းနေတူဖြစ်ပြီးတော့စုံစမ်းစစ်ဆေးမှုတူလည်းဖြစ်တယ်လို့အာဂတိလေဆောင်မှုတွေကိုဖော်ထုတ်တရားမျှတမှုကဘက်ကရက်တည်ပြီးတော့အမေရိကန်ပြည်သူတွေကိုအကာအကွယ်ပေးမဲ့အမေရိကန်ဗဒနာဝါဒီသမားလည်းဖြစ်တဲ့ဆိုပြီးတော့ရွေးကောက်ခံသမ္မတထရမ့်ကချီးကျူးရေးသားပါတယ်။ကတ်ရှ်ပတ်တယ်ဟာထရမ့်ရဲ့ပထမကြိမ်သမ္မတသက်တမ်းကာလအတွင်းကာကွယ်ရေးထောက်လှမ်းရေးနဲ့မျိုးသားလူညွတ်ဆိုင်ရာအကြီးအကဲတာဝန်တွေကိုယူခဲ့ဘူးသူလည်းဖြစ်ပါတယ်။ Washington DC မှာရှိတဲ့ FBI ဌာနချုပ်ကိုပိတ်သိမ်းပစ်ပြီးတော့ဝန်ထမ်းအများပြားကိုထောက်လှမ်းရေးဆုအချက်လက်စုဆောင်မှုလုပ်ငန်းမှာမဟုတ်တော့ဘဲနဲ့နိုင်ငံအနှံ့ကရာဇဝတ်မှုတွေကိုနှိမ်နင်းဖို့ဖြန့်ကျက်ထားမယ်ဆိုပြီးတော့ Cash Patel ကကြုံဝါထားပါတယ် FBI ရဲ့လက်ရှိညွှန်ကြားမှု Christopher Wray ကို Trump ကသူ့ရဲ့ပထမသမ္မတတက်တန်းတွင်ခန့်အပ်ခဲ့တာဖြစ်ပြီးတော့2029ခုနှစ်ကြာမှတက်တန်းကုန်မှာဖြစ်ပါတယ်အရင် FBI ညွှန်ကြားမှု James Comey ကို2018ခုနှစ်ကထုတ်ပယ်ပြီးတော့ Wray ကိုခန့်အပ်ခဲ့တာပါဒါကြောင့်မလို့ FBI ညွှန်ကြားမှုကိုအခုအသိခံမယ်ဆိုရင်တော့ညွှန်ကြားမှု Wray ကိုထုတ်ပစ်တာဒါမှမဟုတ် Wray ကနှုတ်ထွက်တာလို့ရမှာဖြစ်ပါတယ် HIV AIDS ရောဂါချင်းချောက်မှုတွေ2030ခုနှစ်မှာအဆုံးသတ်စေဖို့ရည်မှန်းချက်အောင်မြင်ဖို့ဆိုရင်ကမ္ဘာတဝန်းကမိတ်ဖက်အဖွဲ့အစည်းတွေကြားမှာတန်ညီတဲ့လှုပ်ရှားကြဖို့အမေရိကန်နိုင်ငံဝန်ကြီးဘလင်ကန်ကတိုက်တွန်းပါတယ်။ပြီးခဲ့တဲ့လနှစ်အတွင်းမှာ AIDS ရောဂါကူးစားရေးသမ္မတရဲ့ရေးပေါ်အစီအစဉ်ကနေတဆင့်နိုင်ငံသားရေးဌာနအနေနဲ့အသက်ပေါင်းများစွာကိုကယ်တင်ဆောင်ရွက်နိုင်ခဲ့တယ်လို့ဒသမလ၁ရက်နေ့ကြာရောက်တဲ့ကမ္ဘာ AIDS ဒီနေ့နိုင်ငံသားဝန်ကြီးဘလင်ကန်ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း55နိုင်ငံမှာလူပေါင်းတန်း200ကျော်ကိုဒီကမှာလူပေါင်းတန်း20ကျော်ကိုအသက်ကယ်ဆယ်ရေးကုသဆောင်ရွက်မှုတွေထောက်ပံ့ပေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အခုနိုင်ငံတကာ AIDS နေ့ဟာ HIV AIDS ကြောင့်အသက်ဆုံးရှုံးခဲ့ကြရတဲ့လူပေါင်းတန်း42တန်းကျော်ကိုအမှတ်ရစရာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။2024ခုနှစ်ကမ္ဘာ AIDS နေ့မတိုင်ခင်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ UN AIDS အဖွဲ့ကြီးကနေပြီးတော့အစီအကံသစ်ဆောင်ထုတ်ပြန်ပြီးတော့ AIDS ရောဂါတိုက်ဖျက်ရေးတိုးတက်မှုတွေကိုနှောင့်နှေးစေတဲ့မညီမျှမှုတွေကိုဖြည့်ဆည်းဖို့ကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းထားပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိန်းဂဏန်းတွေအရဆိုရင်တော့2023ခုနှစ်အတွင်းခန့်မှန်းခြေလူဦးရေ 39.6% တန်းဟာ HIV ရောဂါပိုးကူးစက်ခံထားရတယ်လို့ဆိုပါတယ်။အဲ့ဒီထဲလူဦးရေ 9.3% တန်းဟာမဖြစ်မနေလိုအပ်တဲ့စီးပွားများကြဘူးလို့လည်းဖော်ပြထားပါတယ်။ကမ္ဘာတဝန်းပလတ်စတစ်ညီညာမှုတွေကိုအဆုံးသတ်ရေးနိုင်ငံတကာသဘောတူညီချက်ရဖို့တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာညှိနှိုင်းဆွေးနွေးနေကြရာမှာသဘောတူညီချက်မရဘဲပြတ်သွားခဲ့ပါတယ်။နိုင်ငံပေါင်း100ကျော်ကပလတ်စတစ်ထုတ်လုပ်မှုကိုဖျောက်လျှော့ချဖျက်တောက်ဖို့လှူလာကြပေမဲ့ဂျင်နာထုတ်တဲ့နိုင်ငံတချို့ကပလတ်စတစ်စွန့်ပစ်မှုကိုကိစ္စကိုပဲအဓိကပြင်ဆင်ဆောင်ရလို့ကြပါရယ်။ဘူဆန်မှာကျင်းပတဲ့၅ချိန်ပြောင်းနိုင်ငံစုံညှိနှိုင်းရေးကော်မတီအစည်းအဝေးကနေနိုင်ငံတွေအားလုံးမဖြစ်မနေလိုက်နိုင်ရမယ့်နိုင်ငံတကာသဘောတူညီချက်ရဖို့ကြိုးပမ်းနေကြတာဖြစ်ပါရယ်။ဒါပေမဲ့ဒီသဘောတူညီချက်ပါအခြေခံချက်တွေပေါ်နိုင်ငံတွေကြားကိုးလန့်နေတာမို့လို့အဓိကရေးပါတဲ့အချက်တွေအတွက်နောက်အစည်းအဝေးမှာဆက်ဆွေးနွေးဖို့လက်ရှိညှိနှိုင်းမှုကိုရှုဆိုင်ခဲ့ကြရပါရယ်။အဓိကကွဲလဲနေတဲ့အချက်တွေထဲမှာတော့ plastic ထုတ်လို့ရေးဓာတုပစ္စည်းစိုးရိမ်မှုနဲ့ plastic ထုတ်ကုန်တွေကိုစီမံမှုသဘောတူညီချက်ကိုအကောင့်ထည့်ဖော်ရမှာဖွံ့ဖြိုးဆဲတိုင်းပြည်တွေကိုငွေကြေးထောက်ပံ့မှုကိစ္စရပ်တွေပါပါတယ်။နိုင်ငံပေါင်း100ကျော်လက်ခံပါဝင်တဲ့ပနမနိုင်ငံရဲ့အစုပြုချက်မှာတော့ကမ္ဘာတဝန်း plastic ထုတ်လုပ်မှုလျှော့ချဖို့ဆိုတာပါပေမဲ့နောက်ထပ်အစုပြုချက်တစ်ခုမှာတော့ plastic ထုတ်လုပ်မှုလျှော့ချရေးကိုဖယ်ထုတ်ထားပါတယ်။Saudi Arabia နိုင်ငံလိုမျိုးရေနံဓာတ်ရုထုတ်လုပ်တဲ့ဒီနိုင်ငံတချို့ကတော့ plastic ထုတ်ကုန်လျှော့ချရေးကြိုးပမ်းမှုကိုအပြင်းထန်ဆန့်ကျင်ကြပါတယ်ခင်ဗ
ျသတင်းတွေကိုကိုသားညိုကိုပြောပြခဲ့တာပါဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါနှစ်ပုဒ်ကိုတင်ပြချင်ပါတယ်အမေရိကန်နိုင်ငံတက္ကသိုလ်ပြည်နယ်အထောက်အထားလက်မှတ်တစ်စုံတရာမရှိဘဲဒါမှမဟုတ်အုတ်ထိန်သူမှာပါပဲမက္ကဆီကိုဘက်ကနေအမေရိကန်တဲကိုအသက်16နှစ်အောက်ကလေးတွေဝင်ရောက်လာရမှာအဓိကနေရာတစ်ခုဖြစ်နေပါတယ်။ Victor Hugo Castillo တက္ကသိုလ်ပြည်နယ် Mac Allen ကနေပြပူထားတဲ့တရင်ကိုကိုအောင်ကတင်ပြပေးထားပါတယ်
။အမေရိကန်ပြည်ထောင်စုကိုဝင်ရောက်ဖို့အတွက်ရှောက်ခဲ့ရတဲ့ခီးချန်းကတော့ NDA အပြည့်နဲ့တုံလို့ခြောက်ခြားပွဲပါကလင်းငယ်တွေအတွက်ဆိုရင်တော့ပိုးပြီးတော့တောင်ကျန်တဲ့ခက်ခဲမှာပါဒါပေမဲ့လည်း2024ခုနှစ်အတွင်းဒလိုစုခင်းလန်းကိုမိဘတွေမပါဘဲရှောက်ခဲ့တဲ့အသက်မပြည့်သေးသူအရေးအတွက်တသိန်းတသောင်းကျော်ရှိခဲ့ပြီးတော့သူတို့ကိုခုအခါအမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေကထိန်းသိမ်းဆောက်ရှောက်ထားပါတယ်
Los agentes aseguran que
အတမပြည့်သေးသူတွေအတွက်ကျန်းမာရေးစစ်ဆေးပေးပါတယ်ကုသပေးဖို့လိုရင်လည်းကုသပေးပါတယ်အဲဒီနောက်မှာတော့စစ်ဆေးရေးဌာနကိုပို့ဆောင်ပေးပါတယ
်ထင်းသိမ်းရှောက်ရှောက်ထားသူတဝက်ကျော်ဟာတောင်ပိုင်းတက်ကဆက်ပြည်နယ်ကိုဖြတ်ပြီးတော့ဝင်ရောက်လာသူတွေပါဒုတိယအများဆုံးကအရီဇိုနာဖြစ်ပြီးတတိယကတော့ကယ်လီဖိုးနီးယားပြည်နယ်ပါ
Tristemente aquí en el
Rio Grande Valley မှာအသက်မပြည့်သူတော်တော်များများလူကြီးတွေမပါဘဲနဲ့ဝင်လာတာကစိတ်မကောင်းစရာတွေ့ရပါတယ်
။မိဘတွေမပါဘဲအမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးပမ်းသူအရေးအတွက်ဒီနှစ်ထဲရော့ချသွားပေမဲ့စိုးရင်စရာကောင်းစေအခြေအနေပါ။လန်ခီတခြားအကလေးတွေအတွက်အင်မတန်အန္တရာယ်များလွန်းတာပါ။
Yo sé que hay mucha
ခက်ခဲမျိုးစုံရှိမှာကိုနားလည်ပါတယ်။ဒါပေမဲ့ကလေးတွေကိုတော့မစွန့်ပြစ်သင့်ပါဘူး။ကိုရင်သွေးကိုမစွန့်ပြစ်ကြပါနဲ့
။ဒါပေမဲ့လေအမေရိကမှာရောက်နေကြတဲ့မိဘတွေကသူတို့နေရင်တိုက်ပြီးမှကြံခဲ့တဲ့ကလေးတွေကိုလှမ်းခေါ်တာအပြင်တချို့ကလည်းမမြင်နိုင်တဲ့အကြောင်းတရားတွေကြောင့်အမေရိကလာရလမ်းမှာတကွဲတပြားစီဖြစ်ကုန်ကြတာတွေလည်းရှိပါတယ်
။ Ese puede imaginar un
ရွှေပြောင်းဝင်ရောက်သူမိသားစုလူရခံရတယ်ဆိုကြပါစို့။လက်ထဲမှာပတ်ဆက်တပြားမှမရှိတော့တဲ့အခါနေဆက်နားမှာပဲနေဖို့သူတို့ကစုံဖြတ်ကြပါတယ်
။အဲ့ဒီအချိန်ရောက်ပြီဆိုရင်တော့အန်ဒီရများတဲ့ဂျာမာပဲမိဘတွေကကလေးတွေကိုသူတို့ဘာသာနေဆက်ဖြတ်ကျော်ဝေရောက်ခိုင်းပါတော့တယ်။အန်ဒီရကတော့စောင့်ကြနေတာပါ။အော်တိုဘာလကုန်ပိုင်းအတွင်းလူကုန်ကူးသူတွေစွန့်ပစ်ခဲ့တဲ့ကလေးတွေကို Rio Grande မြစ်ထဲကနေနေဆက်လုံခြုံရေးတွေကယ်တင်ခဲ့ရပါတယ်
။ No se riesguen que mejor
အန်ဒီရလည်းမခေါ်ပါနဲ့အမေရိကန်ပြည်တော်စုကိုဝင်နိုင်ဖို့အတွက် One App ကနေပြီးတော့တရားဝင်လျှောက်ကြပါ
။ရွှေပြောင်းဝင်ရောက်သူအားလုံးအမေရိကန်ပြည်တော်စုတွေဝင်ရောက်ခွင့်ရတာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းအကြမ်းဖက်ရာဇဝတ်မှုတွေပေါ်ဆင်းရဲရင်းနဲ့လာတဲ့နေရင်းတိုက်ပြီးမှထက်ပိုကောင်းမွန်တဲ့ဘဝကိုရှာဖွေဖို့အန်ဒီရဲ့အသွေးအသွေးကိုရင်ဆိုင်ပြီးတော့အခုလိုခရီးချမ်းနှင်နေကြတာပါခင်ဗျာ
ကိုအောင်တင်ပြခဲ့တာပါအခုဆက်ပြီးနည်းပညာသတင်းဆောင်ပါကိုတင်ပြပါမယ်ပေါ်တူဂီနိုင်ငံလစ်စပွန်မြို့မှာကျင်းပတဲ့ပေါ်တူဂီ Web Summit နည်းပညာဆိုင်ရာဆွေးနွေးပွဲမှာမိတ်ဆက်ပြသထားတဲ့တောက်ဆုံပေါ်နည်းပညာတွေတဲ့ကငွေချင်းလိုစကားစမြည်ပြောပေါ်ရတဲ့ AI ဉာဏ်ရည်ထုဆက်ရုပ်လေးနဲ့ပေါ်ဝင်ပါတယ်ဒီကြောင့် AB သတင်းဆောင်ပါကိုအခြေခံပြီးအလေးမကပြောပြပေးပါမယ်
ပေါ်တူဂီနိုင်ငံလစ်စပန်မြို့မှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့ Web Summit ဒီပညာဆိုင်ရာပြပွဲဟာကမ္ဘာတဝန်းကထောက်ပေါင်းများစွာသောလူတွေကိုနောက်ဆုံးပေါ်ဒီပညာဆိုင်ရာဆွေးနွေးပွဲတွေနဲ့ပြပွဲတွေကိုတက်ရောက်ဖို့နောက်ဆုံးဦးတည်ထွင်လုပ်ငန်းသစ်တွေမိတ်ဆက်ဖို့ဒီပွဲကဆွေးဆောင်ရရှိပါတယ်။ထောင်နဲ့ချီတဲ့ဒီပညာဆိုင်ရာတွေ့ဆုံပွဲအသစ်တွေကိုလည်းစတင်လှူဆောင်နေပြီးတော့ဒီလိုလာရောက်သူတွေဟာလည်းအသည့်အကျွမ်းမိတ်ဆွေအသစ်တွေကိုရှာတွေ့နိုင်စေပါတယ်။ပြည်သက်ကမ္ပဏီဖြစ်တဲ့ Shift 89ကပြတ်တမိတ်ဆက်ပေးတဲ့ AI ရဲ့ရေတူ AR နည်းပညာကလုံအားဆိုင်ရာအခက်ခံတာတွေအတွက်လေ့ကျင့်ပေးဖို့အထောက်အကူဖြစ်စေပါတယ်
။ So we have a contract for example with the French Air Force and what is critical for them is to have
ကျွန်တော်တို့မှာပြည်သက်လေတပ်နဲ့သဘောတူထားတာရှိပါတယ်။သူတို့အတွက်အရေးကြီးတာကပြန်တန်းဖို့အသင့်ဖြစ်နေတဲ့လေယာဉ်တွေ drone တွေရှိဖို့ပါဒါကအရေးကြီးတယ်လေဒါကြောင့်ပြုပြင်ထိန်းသိမ်းမှုအပိုင်းမှာသူတို့ရဲ့လူတွေကိုလေ့ကျင့်သင်ကြားပေးဖို့နဲ့ပြုပြင်ထိန်းသိမ်းနိုင်တဲ့စွမ်းဆောင်ရည်ကိုမြှင့်တင်ပေးဖို့ကျွန်တော်တို့ရဲ့ AI ဉာဏ်ရည်ထုနည်းပညာတွေကိုအသုံးပြုရပါတယ်
Naval Robotics Company ကတော့တကယ်ကားစပီပြောပေါ်ရမယ် AI ရည်ရည်ထုဆက်ရုပ်ကိုပြပွဲမှာမိတ်ဆက်ပြသထားပါတယ်ဒီလိုပေါ်ရွေတဲ့ဆက်ရုပ်လေးကအပြတ်အလန်ဆက်သွယ်စကားပြောဖို့အတွက်လက်ဟန်ချီရန်နဲ့ပြောဆိုနိုင်သလိုနှုတ်နဲ့လည်းစကားပြောနိုင်စွမ်းရှိပါတယ်ဒီလိုဆက်ရုပ်နဲ့တကယ်ချင်းလို့စကားပြောတော့ကအမှတ်ဉာဏ်ချွေရနေတဲ့လူနာတွေရဲ့အမှတ်ဉာဏ်စွမ်းရည်ကိုတိုးတက်စေဖို့နဲ့သူတို့ကျန်းမာရေးကောင်းဖို့စီဖို့ရည်ရွယ်တာပ
ါ This is a social robot means he should provide support social work
ဒီစကားပြောပြီးတဲ့ဆက်ရုပ်ကလူမှုဆက်ဆံရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စေပါတယ်လူမှုဆက်ဆံရေးဆိုတာကပြောဆိုဆက်ဆံတာပါနှုတ်နဲ့ရောကိုယ်ခံအမူအရာနဲ့ပါဒီဆက်ရုပ်ကအကုန်စကားပြောတတ်ပါတယ်ဥပမာဆိုရင်တက်ကြီးရွယ်ကိုစောင့်ရှောက်ရေးစင်တာတွေမှာတက်ကြီးရွယ်တွေနဲ့စကားစမြည်ပြောပြီးတော့စိတ်ပိုင်းဆိုင်ရာအသိဉာဏ်တွေကိုပြန်နိုးကြားပေးတာလူမျိုးပေါ့ဆိုတော့မှတ်ဉာဏ်ချွေးရင်တာတွေစိတ်ဓာတ်ကြတာတွေနဲ့စိုးရင်ပူပန်တာတွေကိုကုသပေးနိုင်ပါတယ်
။စကားပြောဖို့လုပ်ပေးတဲ့ဆက်ရုပ်ကလူတွေရဲ့မျက်နှာအမူအရာကိုထောက်လန်းနိုင်ပြီးတော့သိလျော်တဲ့စိတ်ခံစားချက်နဲ့ပြန်ပြီးတော့တုံ့ပြန်စကားပြောတတ်တယ်လို့ဒူဆတ်ကပြောပါတယ်
။ We have several networks running on the robot for recognition
faces. ဒါကဘယ်သူလဲဆိုတော့မှတ်မိနိုင်စေဖို့ဒီဆက်ရုပ်မှာအခန်းကဏ္ဍအများကြီးထည့်သွင်းထားပါတယ်။ဒီစကားပြောဆက်ရုပ်မှာကထိရောက်ပြီးတော့တခြားသူရဲ့ခံစားချက်ကိုနားလေဝင်မြနိုင်တဲ့စွမ်းရည်ကိုဖန်တီးပေါင်းဆက်ထားပါတယ်
ဒီဒီပြာဆိုင်ရာဆွေးနွေးပွဲကိုနိုင်ငံပေါင်း153နိုင်ငံကလူဦးရေ 900,000 ကျော်တက်ရောက်ခဲ့ပါတယ်။ဂုဏ်ပြုပေါင်းကတော့ 3,050 နဲ့ရေးသူညွန်တဲ့အရေးအတွက်က 1,060 ကျော်နဲ့ကြာပွဲမှာမိတ်ဆက်စကားပြောသူပေါင်းက 953 ဦးလာရောက်ခဲ့ကြပြီးတော့သတင်းမီဒီယာပေါင်း 1,500 ဌာနကလည်းလာရောက်ခဲ့ကြတာပါ။စုံဦးတီထွေသူ44ရာခိုင်နှုန်းကျော်ကအမျိုးသမီးတွေဖြစ်ပြီးတော့အခုချိန်ထိဒါဟာအမြင့်ဆုံးဖြစ်ပါတယ်။တက်ရောက်လာသူအမျိုးသမီးအရေအတွက်က42ရာခိုင်နှုန်းနဲ့မိတ်ဆက်စကားပြောသူပေါင်းက38ရာခိုင်နှုန်းရှိပါတယ်။ဒီပြပွဲကိုပေါ်တူဂီနိုင်ငံမှာ2016ခုနှစ်ကလေးကကျင်းပခဲ့တာဖြစ်ပြီးဒီနှစ်ပြပွဲကိုတော့နိုဝင်ဘာလ14ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်ရှင်။ကျေးဇူးလေးပါပါ
။အခုတော့ပတ်စဲအစည်းအဝေးတွေကိုဒီမိုကရေစီဆွေးနွေးခန်းနဲ့စပါမယ်။မြန်မာစစ်ကောင်းဆောင်တွေပေါ် ICC နိုင်ငံကရာဇဝတ်ခုံရုံးကဖမ်းဝရထုတ်ဖို့ရှေ့တကြောင်ကရင်ခန့်ရဲ့ကြိုးပမ်းချက်ကိုစစ်ကောင်စီကကန့်ကွက်ခဲ့ပေမဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်ဘုတ်ချုပ်တွေအတွက်နိုင်ငံတကာဥပဒေနဲ့ညီအရေးယူတဲ့တရားပြတ်တမ်းမှုလမ်းကြောင်းအဖြစ် NUG အစိုးရနဲ့ရိုဟင်ဂျာဖွဲ့စည်းတွေကအထူးကြိုးဆိုခဲ့ကြပါတယ်။မဟင်ဂျင်နိုင်ငံဒီမိုကရေစီရဲ့အစီအစဉ်မှာအခုလိုစူးစီးတင်ဆက်ထားပါတယ်။
After an extensive investigation and careful review of the evidence collected, my office has concluded that there are reasonable grounds to believe that Senior General and Acting President Min O Lang, Commander-in-Chief of the Myanmar Defence Services, bears criminal responsibility.For the crimes against
him, the attack target who jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj ာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်လို့ယုံကြည်ဖို့ကြိုးကြောင်းစီလျော်တဲ့အထောက်အထားတွေရှိနေကြောင်းကျွန်တော်ယုံကကောက်ချက်ချလိုက်ပါတယ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာလ31ရက်အတွင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်တွေမှာရိုဟင်ဂျာတွေကိုနေရက်ကနေအတင်းကျပ်မောင်းထုတ်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတို့ကိုကျူးလွန်ခဲ့တာဖြစ်ပါတယ်။အခုလိုမြန်မာအစိုးရအစ်မြင့်အရာရှိတအုပ်ကိုဖမ်းဝရမ်းထုတ်ဖို့ကျွန်တော်ယုံရက်လျှောက်ထားချက်ဟာပထမဆုံးဖြစ်ပါတယ်။နောက်ထပ်လည်းလာဖို့ရှိပါတယ်လို့ ICC ရှေ့နေချုပ်ကပြောသွားတာပါ။ဒါဟာမြန်မာနိုင်ငံတပိုင်းချောင်းမှာပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့စစ်ကောင်းဆောင်အဆက်ဆက်အတွက်ပထမဆုံးချိန်နိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့နောက်တစ်ဆင့်တန်လှမ်းနိုင်တဲ့သတင်းကောင်းဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က VOE ကိုပြောပါတယ်
။ဒါတော့ဟိုတိအချက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပေါ့နော်မြန်မာနိုင်ငံရဲ့တမိုင်းကြောင်အာနာသိန်းနဲ့ဖြစ်စဉ်တိုင်းစစ်ကောင်းဆောင်တွေရဲ့အဆက်ဆက်ကိုကြည့်မယ်ဆိုလို့ရှိရင်အကုန်လုံးကတတရရနဲ့အစာပိုင်းမှာတော့အလားဆန္ဒပြကြတယ်ဒေါ်လန်ကြတယ်လက်နက်ကင်ဒေါ်လန်ရေးရောလူစုလှုပ်ရှားမှုရောဒါမျိုးတွေတောက်လျှောက်ဖြစ်ခဲ့တာပေါ့လေဒါထားပါတော့62ကစလို့ပြီးရင်ကြာကြီးအုပ်ချုပ်သွားပြီးရင်တတရာနဲ့ပြန်ထွက်သွားပြောချင်တာကဘာမှအပြစ်ပေးအရေးယူမှုသူတို့ကျူးလွန်ခဲ့တဲ့တိုင်းပြည်ပေါ်မှာလူစုအပေါ်မှာလူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေတွေဘယ်တော့မှအရေးယူခံခဲ့ရတာမရှိဘဲနဲ့တတရာထွက်သွားတာပေါ့နော်ဆိုတော့ထွက်သွားကိုညနေချင်းကဘာလို့ဖြစ်စီလဲဆိုတော့သူတို့ကကင်းလွတ်ခွင့်ရပြစ်ဒဏ်ကင်းလွတ်ခွင့်အမြဲတမ်းရခဲ့တယ်ဗမာပြည်မှာဒီစစ်အာဏာရှင်နေရပေါ့နော်ဆိုတော့ဒီချိန်ကတော့ခုနဒီလိုဝန်ထမ်းထုတ်ခံရတာတော့ကောင်ဝဲဦးစည်းချုပ်တယောက်အနေနဲ့ရောဟဲ့လားအာဏာသိမ်းစစ်ကောင်းဆောင်အဆက်ဆက်ရဲ့တမိုင်းကြောင်ပြန်ကြည့်ရင်ရောဒါကတော့ပထမဆုံးဖြစ်တယ်ပေါ့နော်ဆိုတော့ဒါကဒီပင်လင်းရင်အခုဒီနွေဦးတော်နိုင်ရေးဒီဘက်27ရာစုမှာဒီလိုမျိုးကျူးလွန်မှုတွေကိုလုပ်မယ်ဆိုလို့ရှိရင်ဘသူမှတော့ပြစ်ဒဏ်ကင်းလွတ်ခွင့်မရဘူးပေါ့နော်အဲတရားမျှတမှုဟိုပြန်လဲပေါ်ဆောင်ဖို့လို့တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဆိုတဲ့သတင်းစကားကိုတော့ပထမအစ်စ်ပေးတယ်လို့ကျွန်မဒီလိုယူဆတယ်အဲဒါကတော့ဒီပင်လျင်ပဲဟိုတမိုင်းကြောင်းနဲ့ချီတဲ့အဲထူးခြားမှုတစ်ခုလို့တော့ကျွန်မတို့ပြောလို့ရတယ်ခုနနောက်ဆက်တွဲဘယ်လောက်ထိတကယ်ဘယ်အချိန်ဘယ်လောက်ကြာမလဲအဲဒါကဘယ်လို implement လုပ်မယ်ဆိုတာကနောက်တစ်ပိုင်းပေါ့နော်သို့တော့ဒီလိုမျိုးဝန်ထမ်းထုတ်ခံရတာကတော့မြန်မာပြည်ရဲ့ကာကွယ်ဦးစီးချုပ်တွေတမိုင်းမှာဒါပထမဆုံးလို့ပြောလို့ရပါတယ
်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ICC ခုံရုံးကဆွဲဆိုထားတဲ့အမှုတွေဟာအာဏာမသိမ်းခင်ကဖြစ်ပေမဲ့အခုအာဏာသိမ်းပြီးနောက်ပိုင်းကျူးလွန်မှုတွေမှာလည်း သူဟာတာဝန်အရှိဆုံးဖြစ်နေတဲ့အတွက် ICC ခုံရုံးကဖမ်းဝရမ်းထုတ်ဖို့ကြိုးပမ်းမှုတွေဟာအကျိုးသက်ရောက်မှုရှိနေကြောင်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကသုံးသပ်ပါတယ်
။ကြည့်နေတာပေါ့နောက်ဆက်တယ်ဘာဖြစ်လို့လဲဆိုတော့အရင်2019ကလည်းဒီကာကွယ်ရေးဦးစီးချုပ်ရဲ့ချိန် command အောက်မှာပဲရှိတဲ့တက်တရားကျူးလွန်တာပဲဖြစ်တယ်။အခုအာဏာသိမ်းလိုက်တော့လည်းဒီပုဂ္ဂိုလ်ပဲဆိုတော့အခုလည်းသူပဲပေါ့နော်။ဆိုတော့ဒီ continuity ကဒါအမှုတိဆောက်တဲ့နေရာမှာအမတန်မှတော့ဟိုပေါ့နော် relevancy ရှိတယ်လို့တော့မြင်ရတာပေါ့ဒါကြောင့်မို့လို့လည်းပဲအဲအခုလိုမျိုးဒါ power run ထုတ်ဖို့လို့ခွင့်တောင်းခံတယ်ဆိုကြတဲ့ကောင်ကတေချာအမှုတိဆောက်ပြီးသွားပြီအဲခိုင်လုံနဲ့အသက်တွေလည်းရှိလို့မို့လို့ဒါဒီလိုမျိုးဆောင်ရွက်နိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်အခုလို ICC ရှေ့နေချုပ်က power run ထုတ်ဖို့ရှောက်ထားချက်ဟာ Rohingya တွေတွေ့တာမကပဲမြန်မာပြည်သူတွေပေါ်နှင်းပန်းနှိပ်စက်နေတဲ့အာဏာသိမ်းစစ်ကောင်ဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်ကိုအရေးယူအပြစ်ပေးနိုင်ရေးတရားမျှတမှုလမ်းကြောင်းကိုရောက်နေပြီဖြစ်တယ်ဆိုတာထင်ရှားကြောင်းဗြိတိတ်ခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOE ကိုပြောပါတယ
် ICC ဆိုတဲ့ International Criminal Court နိုင်ငံတကာရာဇဝတ်မှုခုံရုံးကနေ power run ထုတ်တဲ့ဟာကတခါမှလည်းမဖြစ်ခဲ့ဘူးကျွန်တော်တို့နိုင်ငံမှာကျွန်တော်တို့နိုင်ငံမှာတိုင်းရင်းသားညီကိုတွေဆိုရင်လည်းနှစ်ပေါင်းများစွာမနေဘူးရိုဟင်ဂျာတွေဆိုရင်လူမျိုးတုံးတပ်ဖြတ်မှုတခြားတိုင်းရင်းသားနေပြည်တော်မှာလူသားမျိုးတွေအပေါ်မှာရာဇဝတ်မှုတွေကျူးလွန်နေတာဒီစစ်တပ်ကနှစ်ပေါင်းများစွာရှိပြီဘေတုံးကမှဒီလိုဖဲဝရန်တို့ဖို့ရှောက်လွှာတင်ထားတာဘေတရားရုံးကမှမရှိဘူး ICC အနေနဲ့ဒီလိုရှောက်လွှာတင်ပြီးတော့ဖဲဝရန်တို့ဖို့ရှောက်ထားတဲ့ဟာကတော်တော်လေးကိုအားရစရာကောင်းတယ်တော်တော်လေးကိုကျင့်တဲ့ဖို့ကောင်းတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာရိုဟင်ဂျာတွေမကဘူး2021အာဏာသိမ်းပြီးနောက်ပိုင်းမှာအချမ်းပတ်စီကောင်းဆောင်မြောက်လိုင်းကကျွန်တော်နိုင်ငံသူနိုင်ငံသားအလုံးကိုနှိမ့်စီနေအမြရာဇဝတ်မှုတွေကျူးလွန်နေတဲ့ဟာအပေါ်မှာဒါကကျွန်တော်တို့အတွက်တရားမျှတမှုရဲ့လမ်းကြောင်းတစ်ခုအပေါ်မှာရှိနေတယ်ဆိုတဲ့ဟာကိုပေါ်လွင်နေပါတယ်ဒါတော်တော်လေးကိုထူးထူးခြားခြားတော်တော်လေးကိုနေပေါင်းများစွာအတွင်းမှာတခါမှမဖြစ်ခဲ့တဲ့ဒီလိုဖန်ဝရတဲ့တစ်ခုထုတ်ဖို့ရှောက်လွှာတင်တဲ့ဟာကအမတန်မှအားရကျင်တဲ့ဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့်နဲ့အညီစစ်ကောင်ဆောင်တွေကိုမြန်မာရိုဟင်ဂျာအဖွဲ့ကိုယ်တိုင်လည်းအမှုဖွင့်တရားစွဲဆိုထားတာပါ။
ဒီမှာကတော့ကျွန်တော်တို့ရဲ့ပုံရံသူကတော့အကြံပတ်စစ်ထက်ပါပဲဒီမှာကျွန်တော်တို့တင်ထားတဲ့ဟာမှာလဲဖန်ဝရန်ထုတ်ဖို့ကျွန်တော်တို့အာဂျင်တီးနားရုံးအာဂျင်တီးနားတရားရုံးချုပ်ကနေရှေးနေကလည်းဖန်ဝရန်ထုတ်ဖို့ရှောက်လွှာတင်ထားတယ်အဲ့ဒီထက်မှာဘုံချုပ်မှုကြီးမင်းအောင်လှိုင်ဘုံချုပ်ကြီးစိုးဝင်းတို့ပြီးတော့စစ်တပ်ကထိပ်ပိုင်းကောင်းဆောင်9ယောက်လောက်ရှိပါတယ်အဲပြီးတော့နောက်ထပ်လေလာအောင်ပါပါအများကြီးအဲ့လိုကြတော့ဒီနေရာမှာ case အနေနဲ့တော့ကွာတယ်ဒီမှာ Argentina ICC မှာအခု Power Warrant ကိုရှောက်လွှာတင်ထားတဲ့ဟာကဘာလဲဆိုတော့ဒါက deportation case လို့ခေါ်ပါတယ်ကျွန်တော်နိုင်ငံမှာမြန်မာနိုင်ငံမှာစစ်တပ်ကလူသားမျိုးတွေအပေါ်မှာရာဇဝတ်မှုတွေကျူးလွန်တယ်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်အဲ့ဒီဟာတွေကအဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်သွားတယ်ဒဏ်ရာတန်ချက်တွေနဲ့ပြီးတော့တနတ်ဒံယာတွေဒံယာပေါ့မျိုးစုံနဲ့ပေါ့နော်ဒီလူရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်သွားတော့ deportation ပေါ့နော်ဒီဘက်မှာရဲရဲဆက်ဆက်အကြံပေးစစ်တပ်ကတပ်ဖြတ်မှုမျိုးစုံလုပ်ပြီးတော့တစ်ဖက်မှာဟိုဘက်ကိုမောင်းထုတ်လိုက်တယ်မောင်းထုတ်လိုက်ပြီးတော့သူတို့ရောက်ရတဲ့နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံက ICC ရဲ့ signatory ဖြစ်တယ် ICC မှာလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်အဲ့ဒါကြောင့်ဒါကိုပထမအဆုံးဖာတူဘန်ဆူဒါကအရင်တော့ကပေါ့နော်အာ ICC ရဲ့ချင်းနေချုပ်ကဒီဟာကိုအဲ့လိုအင်္ဂလကနေစဉ်းစားပြီးတော့ဒီအမှုကိုဆွဲချက်ထင်တာဖြစ်တယ်အဲ့ဒီအတွက်ကြောင့်အဲ့ဒါကတကယ်တဲ့ဘင်္ဂလားဒေ့ရှ်ကနေ ICC ထိုးထားတော့တဲ့ဘင်္ဂလားဒေ့ရှ်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်က ICC ကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်ကနေဒီအမှုကိုလုပ်တာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ Universal Jurisdiction Argentina မှာကြတော့ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ရိုဟင်ဂျာတွေကိုအကြံပေးစစ်တပ်ကရဲရဲဆက်ဆက်တပ်ဖြတ်ပြီးတော့စီလူသားမျိုးတွေအပေါ်မှာရာဇဝတ်မှုတွေကျူးလွန်တဲ့ထောင်ပေါင်းများစွာတော့ရိုဟင်ဂျာတွေကိုတပ်ဖြတ်တယ်။ဒီလိုကျမ်း အဆိုးဝါးလာတဲ့ရာဇဝတ်မှုတွေကိုကျူးလွန်တဲ့နိုင်ငံတနိုင်ငံမှာနိုင်ငံတနိုင်ငံမှာအဲ့လိုရရဆက်ဆက်ရာဇဝတ်မှုတွေအဆိုးဝါးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုတော့အဲ့လိုနိုင်ငံတနိုင်ငံမှာအဲ့လိုလုပ်ပြီဆိုရင်တခြားနိုင်ငံတနိုင်ငံမှာအမှုဖွင့်လို့ရတယ်အဲ့လိုအနေနဲ့ကျွန်တော်တို့အနေနဲ့အာဂျင်တီးနားမှာဒါကအမှုဖွင့်ပြီးတော့ under universal jurisdiction case up အောက်မှာပေါ့နော်အဲ့လိုနိုင်ငံတနိုင်ငံမှာကျွန်တော်တို့အဲ့လိုလုပ်အမှုဆွဲလို့ရတယ်အဲ့ဒါကြောင့်အဲ့ဒီအဂျင်တီးနားမှာကျွန်တော်တို့တရားစွဲနေဖြစ်တယ
် ICC ရှေ့နေကျုပ်ရဲ့ရှောက်ထားချက်ဟာရိုဟင်ဂျာတွေအတွက်တာမကဆက်အာနာတိန်းဟာကိုစန့်ကျင်နေတဲ့မြန်မာပြည်သူတွေအတွက်သတင်းကောင်းတစ်ခုပဲလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းအာဂျင်တီးနားလူခွင့်ရေးရှေ့နေတောမတ်စ်ကွန်တာနာကလည်း VOE ကိုပြောပါတယ်တစ်ဖက်မှာလည်း ICC ဖမ်းဝရမ်းထုတ်ထားတဲ့ရုရှား-အစ္စရေးခေါင်းဆောင်တွေအပေါ်မှာအကျိုးသက်ရောက်မှုဘာမှမဖြစ်ဘူးလို့ထင်ရပေမဲ့ ICC ခုံရုံးရဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာတဲ့နိုင်ငံပေါင်းများစွာရှိနေတယ်ဆိုတဲ့ချက်ကိုကင်တာနာကအခုလိုတတိပေးသွားပါတယ
် Yes we should not deny that there has been recently like
an opposition to the အတွင်းနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုစန့်ကျင်မှုတွေတိုးလာတာကိုကျွန်တော်တို့တွေ့မြင်ရမှာပါအထူးသဖြင့်အမေရိကန်နဲ့အခြားနိုင်ငံတွေဖြစ်ပါတယ်ဒါကလည်းလက်တွေ့ကမ္ဘာမှာရင်ဆိုင်နေရတဲ့ဖြစ်ရပ်မှန်တွေပါဒါပေမဲ့လည်း ICC ခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute ရောမဥပဒေရှိနေပြီးနိုင်ငံတွေအနေနဲ့ဒါကိုလေးစားလိုက်နာဖို့တာဝန်ရှိနေတဲ့အချက်ဟာအရေးကြီးပါတယ်အဲ့ဒီအထဲမှာဆွဲချက်တင်ခံထားရတဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေလူမျိုးဖြစ်ရတွေဟာတရားမျှတမှုရရှိရေးပံ့ပိုးကူညီပေးဖို့အချက်ပါဝင်နေပါတယ်2019ခုနှစ်ကအဖြစ်အပျက်တွေဘလောက်ဆိုးရသလဲဆိုတာကို ICC ရှေ့နေချုပ်ကအတိအမှတ်ပြုပြီးတော့ဖမ်းမရမ်းထုတ်ပေးဖို့ရှောက်ထားချက်ဟာအလွန်အရေးကြီးပါတယ်တရားမျှတမှုရဖို့အချိန်ရှည်ကြပြီးစိန်ခေါ်မှုအခက်အခဲတွေရှိနေပေမဲ့လူသားစုအပေါ်ရာဒုတ်ကျူးလွန်တဲ့မြန်မာစစ်တပ်လိုကမ္ဘာတဝန်းမှာပြစ်မှုကျူးလွန်သူတွေအားလုံးကိုရက်ဆက်ကြမ်းကြုတ်မှုဖြစ်ရဆိုးကိုကြုံတွေ့ခဲ့ရသူတွေအတွက်အရေးပါတဲ့သတင်းစကားကတော့လမ်းခီးမိများပင်ခက်ခဲစေကမှုတရားမျှတမှုရရှိနိုင်တယ်ဆိုတဲ့သတိပေးချက်ဖြစ်ပါတယ
်။ So what are the practical challenges?
ဒါဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ICC ကဖမ်းဝရမ်းထုတ်ဖို့ပေါ့နော်။ဒါမှမဟုတ်လေဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင်လက်တွေ့မှာစိန်ခေါ်မှုတွေရောဘာရရှိမလဲရှင့်။
Well, you first have those countries that did not recognize the jurisdiction.
အဓိကစိန်ခေါ်မှုကတော့ ICC ရဲ့တရားစီရင်ပိုင်ခွင့်ကိုအတိအမှတ်မပြုတဲ့အမေရိကန်၊တရုတ်နဲ့ရုရှားတို့လိုအင်အားကြီးနိုင်ငံတွေရှိနေတာပါ။အဲ့ဒီအတွက် ICC ရဲ့ဥပဒေပြဋ္ဌာန်းချက်တွေကိုရှုတ်ထွေးစေပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရာဇဝတ်မှုဥပဒေနဲ့ ICC ရဲ့အခြေခံမှုတွေကိုလိုက်နာကျင့်သုံးနေတဲ့နိုင်ငံပေါင်းများစွာရှိနေပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်ဆွဲချက်တင်ထားတဲ့ရာဇဝတ်မှုတွေတဲမှာရွေးညာရီအပေါ်လူမျိုးတုံးတက်ဖြတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနေရက်ကနေအတင်းအကျပ်မောင်းထုတ်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုတတ်သိအထောက်အထားအခိုင်အလုံနဲ့စုဆောင်းမှတ်တမ်းတင်ထားတာဖြစ်ပါတယ်။အဲ့တော့တမိုင်းကြောင်းအရာကြည့်ရင် ICC ဖမ်းဝရမ်းထုတ်ခံထားသူတွေဖမ်းဆီးခံခဲ့ရတာတွေရှိပါတယ်။ဥပမာအဖြစ်1990ပြည့်လွန်နှစ်တွေတုန်းကချီလီအာနာရှင်ဗိုလ်ချုပ်ကြီးပီနိုရှေဟာအာနာအရှိန်ဝါကြီးမားခဲ့ပေမဲ့ဗြိတိန်မှာဖမ်းဆီးခံခဲ့ရပါတယ်။အလားတူပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို ICC ကဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင် ICC ခုံရုံးပြဋ္ဌာန်းချက်တွေကိုလိုက်နာတဲ့နိုင်ငံတွေကိုခီးသွားမယ်ဆိုရင်အရေးယူခံရနိုင်ပါတယ်။ဒီအတွက်စိန်ခေါ်မှုအခက်အခဲတွေရှိနေတယ်ဆိုပေမဲ့ရာဇဝတ်ကျူးလွန်သူတွေဟာတစ်နှစ်တစ်ချိန်မှာသူတို့ကျူးလွန်ခဲ့တာတွေအပေါ်တာဝန်ခံမှုကိုရင်ဆိုင်ရမယ်ဆိုတာအထင်ရှားပေါ်လွင်နေပါတယ်။
ဖြစ်ရေအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျိုရုရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆွေးနော် VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနှာစင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်အခုတော့ကမ္ဘာမြတ်မီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါဒီပတ်မှာအလုပ်လုပ်နေကြတဲ့သူတွေကိုစစ်မှုထမ်းဥပဒေအရစစ်မှုထမ်းဖို့ပြည်တွင်းကိုပြန်ခေါ်ပေးရမယ်လို့အလုပ်ရှင်အလုပ်သမားအလုပ်ကိုင်ရှာဖွေရေးကုမ္ပဏီတွေချုပ်ဆိုတဲ့စာချုပ်မှာထည့်ဖို့စစ်ကောင်စီကတုံ့နော်ပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံကိုအရေးယူမယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားဖွဲ့ချုပ် ILO ကဆုံးဖြတ်လိုက်ပါတယ်။မီဒီယာပါတီအကြောင်းတွေကိုစောင့်ပါရှင်ပြည်တွင်းနိုင်ငံတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီအထမစစ်မှုထမ်းခိုင်းခြင်းနဲ့အလုံသမားအခွင့်အရေးချိုးဖောက်မှုတွေကြောင့် ILO ကအရေးယူတာခံရမယ်မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ ILO ကမြန်မာနိုင်ငံကိုအရေးယူမယ်လို့အောက်တိုဘာ28ရက်နေ့ကနီနိုဝင်ဘာ9ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်ခဲ့တဲ့ILO အုပ်ချုပ်ရေးကော်မတီအစည်းအဝေးအပြီးမှာဆုံးဖြတ်ချက်ချခဲ့ကြောင်းသိရပါတယ်စစ်ကောင်စီအနေနဲ့ပြည်သူတွေကိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာတွေအပါအဝင်အလုံသမားအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတာကြောင့် ILO အဖွဲ့ကြီးရဲ့ပုံမှန် 33 ရမြန်မာနိုင်ငံကိုအရေးယူဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ် ILO အဖွဲ့ကြီးကချမှတ်ပြဋ္ဌာန်းထားတဲ့အတင်းအဓမ္မလှုပ်အားပေးစီခိုင်းခြင်းမပြုရဆိုတဲ့တားမြစ်ချက်ကိုချိုးဖောက်ရရောက်နေတဲ့စစ်မှုမထမ်းမနေရအတင်းအဓမ္မစစ်မှုထမ်းခိုင်းတဲ့စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေဟာလူဒန်းစားအလွာအသီးသီးပေါ်မှာအကျိုးသက်ရောက်မှုတွေဖြစ်ပေါ်စေပြီးနိုင်ငံရဲ့လူမှုစီးပွားရေးကိုလည်းကြီးမားစွာထိခိုက်စေတာတွေ့ရပါတယ်စစ်မှုမထမ်းလို့တဲ့အတွက်စစ်မှုထမ်းရမယ့်အသက်အရွယ်မှာအကျုံးဝင်တဲ့လူငယ်လူရွယ်အများစုဟာနိုင်ငံခြားတိုင်းပြည်တွေကိုအဆုလိုက်အပြုံလိုက်ထွက်ခွာကြပါတယ်အဲ့ဒီလိုထွက်ခွာကြရမှာနိုင်ငံသားမှာပညာသင်ယူဖို့ပြည်ပနိုင်ငံတွေမှာအလုပ်လုပ်ဖို့တရားဝင်ထွက်ခွာကြတာတွေရှိသလိုအိမ်နီးချင်းနိုင်ငံတွေကိုနေဆက်ဖြတ်ကျော်ထွက်ခွာကြတာတွေကိုလည်းတွေ့ရပါတယ်ပြောရရင်အတင်းအဓမ္မစစ်မှုထမ်းခိုင်းတာကိုနီလန်းပေါင်းစုံသုံးပြီးရှောင်ကြပါတယ်ဒီလိုရှောင်တိမ်မှုတွေကြောင့်တပ်သားတွေကိုလူတလောက်မရတဲ့အခါစစ်ကောင်စီဟာလမ်းပေါ်တွေ့သူတွေကိုအတင်းအဓမ္မပေါ်တာဆွဲဖမ်းဆီးတာနိုင်ငံသားမှာတွားရောက်အလုပ်လုပ်နေသူတွေကိုပြည်ရင်းပြန်လာပြီးစစ်မှုထမ်းရမယ်ဆိုပြီးအကြက်ကန်ချိန်ကြောက်နေတာတွေကိုလှုပ်ဆောင်နေတဲ့အကြောင်းသတင်းတွေမှာဖော်ပြတာတွေ့ရပါတယ်။နိုဝင်ဘာ18ရက်နေ့မြန်မာနောင်သတင်းမှာလာပြညာလမ်းပေါ်ထွက်သူတချို့စစ်သားတိအဖြစ်စုဆောင်းခြင်းခံရဟုဆိုတဲ့သတင်းတစ်ပုဒ်ဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီသတင်းမှာနိုဝင်ဘာ15ရက်ဒဇောင်မုံလာပြည့်ညပိုင်းကနေပြည်တော်ဒေသခံတချို့ဖမ်းဆီးခြင်းခံရပြီးနောက်ပိုင်းမှာစစ်သားတွေအဖြစ်စစ်ဆောင်ခြင်းခံရတယ်လို့ဖော်ပြထားပါတယ်မြန်မာနောင်ရဲ့နိုဝင်ဘာ23ရက်နေ့သတင်းမှာလဲပြည်ပရဲ့အလုပ်သမားများကိုပြန်ခေါ်ပြီးစစ်မှုထမ်းခိုင်းရန်စစ်ကောင်စီပြင်ဆင်နေဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ဖော်ပြထားတာတွေ့ရပါတယ်အဲ့ဒီသတင်းမှာအလုပ်ရှင်အလုပ်သမားအေဂျင်စီ3ပွင့်ဆိုင်ချုပ်ဆိုထားသည့်စာချုပ်တွင်အလုပ်လုပ်ခွင့်2နှစ်ပြည့်ချိန်စစ်မှုထမ်းရန်ဆင့်ခေါ်ခံရပါကနိုင်ငံသို့ပြန်လာ၍စစ်မှုထမ်းရမည်ထိုအလုသမားကိုဆေလွတ်ခဲ့သည့်အလုသမားအေဂျင်စီကထိုသူများကိုပြန်ခေါ်ပေးရမည်ဟုစာချုပ်တွင်ထည့်သွင်းချုပ်ဆိုရသည်ဟုသိရသည်လို့ဖော်ပြထားပါသည်။ဒါ့အပြင်မြန်မာနောင်တရင်မှာထိုင်းနိုင်ငံသို့တရားမဝင်ဝင်ရောက်ခြင်းကြောင့်ဖမ်းဆီးခံရပြီးမြန်မာနိုင်ငံသို့ပြန်ပို့ခံရသူများကိုလည်းစစ်သားအဖြစ်စုဆောင်းနေသည်။ပုဂ္ဂလိကဘဏ်ခရိုနီကုမ္ပဏီနှင့်စစ်တပ်စီးပွားရေးလုပ်ငန်းများမှဝန်ထမ်းများကိုစစ်ထဲမှသွင်းရန်စစ်ကောင်စီနှင့်ခရိုနီများအကြားသဘောတူညီမှုရရှိထားကြောင်းကိုမြန်မာနိုင်ငံကစုံစမ်းသိရှိထားသည်လို့လည်းဖော်ပြထားပါတယ်။အလားတူပါပဲ ARD သတင်းဌာနကလည်းပြည်ပရောက်အလုပ်သမားများစစ်မှုထမ်းရန်အေဂျင်စီကပြန်ခေါ်ပေးရမည်ဆိုတဲ့သတင်းကိုနိုဝင်ဘာ23ရက်နေ့ကဖော်ပြပါတယ်။အဲ့ဒီသတင်းမှာအရင်ကအလုပ်သမားရဲ့မိသားစုလွှဲပို့ငွေကိုတရားဝင်ဘဏ်တွေကနေလွှဲပို့နိုင်အောင်အေဂျင်စီအနေနဲ့ကူညီရမယ်လို့ပါရှိပေမဲ့အခုကြတော့တာဝန်ယူရမယ်ဆိုပြီးဖြစ်လာတယ်။နောက်တစ်ခုကစစ်မှုထမ်းဖို့ပါအေဂျင်စီတာဝန်ဖြစ်လာတယ်။နှစ်နှစ်စာချုပ်နဲ့လွှတ်လိုက်တယ်စစ်မှုထမ်းဖို့အတွက်ဆင့်ခေါ်တယ်ဆိုရင် အေဂျင်စီကနေတာဝန်ခံပြီးပြန်ခေါ်ပေးရမယ်ဆိုတဲ့ပုံစံမျိုးစကထပ်ပြီးတော့ထည့်ထားတာကိုတာဝန်မဟုတ်တာကြီးကိုကိုကနေအတင်းခေါ်ရမှာလို့ပြပအလုတ်ကင်ရှာဖွေရေးလုပ်ငန်းလုတ်ကင်သူတဦးကပြောကြားတဲ့အကြောင်းရေးသားထားပါတယ်ပြပအလုတ်သမားပို့တဲ့ကုမ္ပဏီတွေကိုကုမ္ပဏီကတာဝန်ယူပြီးနိုင်ငံခြားပို့လိုက်တဲ့အလုတ်သမားတွေရတဲ့ဝင်ငွေရဲ့25ရာခိုင်နှုန်းကိုဗန်လန်းချောင်းကတဆင့်တရားဝင်ငွေပြန်လွှဲဖို့စစ်ကောင်စီကတာဝန်ယူခိုင်းတယ်အခုအခါမှာတော့စစ်မှုထမ်းဖို့ပါကုမ္ပဏီတွေကိုထပ်ပြီးဖိအားပေးအကြက်ကင်လာတာဖြစ်တယ်လို့သတင်းတွေကဆိုပါတယ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ပိုင်းအသက်18နှစ်နဲ့35နှစ်ကြားလူငယ်တွေဟာစစ်မှုမထမ်းလို့ကြတဲ့အတွက်ပြည်တွင်းကလွတ်မြောက်နေမြေတွေအိမ်နီးချင်းနိုင်ငံတွေအပါအဝင်နိုင်ငံရခြားတိုင်းပြည်တွေကိုနီလန်းပေါင်းစုံနဲ့ထွက်ခွာသွားကြတာကိုတွေ့ရပါတယ်။အဲဒီလိုထွက်ခွာသွားကြတဲ့အတွက်ပြည်တွင်းမှာလုံသားရင်အားရော့နေသွားကကုန်ထုတ်လုပ်ငန်းတွေထိခိုက်ကျဆင်းသွားတယ်။တခါနိုင်ငံခြားထွက်သွားတဲ့အထက်မှာပညာတတ်လူငယ်တွေအများအပြားပါဝင်တဲ့အတွက်နိုင်ငံအတွက်လူဆွမ်းအားအရင်းမြစ်တွေဆုံးရှုံးသွားစေတယ်။တနည်းအားဖြင့်အုံနောက်ယူစည်းမှုကိုဖြစ်စေတယ်လို့လေ့လာသူတွေကထောက်ပြကြပါတယ်။2023 AB လနဲ့နှိုင်းယှဉ်ကြည့်ရင် 2024 AB လမှာလုပ်ငန်းခွင်ကထွက်ခွာသွားသူအရေအတွက်ဟာနှစ်ဆကျော်အထိတိုးတက်လာတယ်။ဒါအပြင်စစ်မှုထမ်းဥပဒေရဲ့နောက်ဆက်တွဲကြီးမားတဲ့ကြရက်ကတော့ပြည်သူတွေစိတ်လုံခြုံမှုမရှိတာပါပဲ။မြို့နယ်ပေါင်း330ရှိတဲ့အနေနဲ့မြို့နယ်130မှာနေထိုင်သူတွေကိုလေ့လာခဲ့ရမှာ90ရာခိုင်နှုန်းသောပြည်သူတွေဟာစိတ်ပိုင်းဆိုင်ရာမလုံခြုံမှုကိုခံစားနေရတယ်လို့ ISP မြန်မာရဲ့ရှင်သူမာပင်အသက်ရှူရမတရေနစ်သူဝါကူထိုးသည့်စစ်မှုထမ်းဥပဒေမှာဖော်ပြထားတာတွေ့ရပါတယ်လူဒန်းစားအလွာအသီးသီးကိုဒုက္ခပေးနေတဲ့စစ်မှုထမ်းဥပဒေအပါအဝင်စစ်ကောင်စီရဲ့အလုသမားအခွင့်အရေးချိုးဖောက်မှုကျူးလွန်မှုတွေကြောင့်အပြည်ပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ ILO ကမြန်မာနိုင်ငံကိုအရေးယူဖို့ဆုံးဖြတ်ချက်ချထားပြီးဖြစ်ပါတယ် ILO ရဲ့ပုံမှန် 33 အရအရေးယူမယ်ဆိုရင်အဆင့် 3 ဆင့်ရှိပါမယ်ပထမအဆင့်မှာ ILO အနေနဲ့မြန်မာနိုင်ငံကိုနည်းပညာဆိုင်ရာဗန္ဒာရေးဆိုင်ရာမြေသည့်ပူးပေါင်းဆောင်ရွက်မှုမှမလုပ်ဘူး ILO ရဲ့ပိတ်ဆို့တန်ခတ်မှုကိုခံရမယ်နောက်တစ်ဆင့်ကကဘာပေါ်က ILO အဖွဲ့ဝင်နိုင်ငံတွေမှာရှိတဲ့ ILO အဖွဲ့အစည်းတွေက ILO ရဲ့ဆုံးဖြတ်ချက်ကိုလိုက်နာပြီးဆန့်ရှင်စတွေချမှတ်တာကိုခံရမယ်နောက်ဆုံးတစ်ချက်ကနိုင်ငံတကာကနေကုလသမဂ္ဂအပါအဝင်မြန်မာနဲ့ပူးပေါင်းဆောင်ရွက်တာကိုရပ်လိုက်မယ်ဆိုတဲ့sanction street ကိုခံရမှာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားများတမကအဖွဲ့ချုပ် CTUM ဗဟိုအလုပ်မှုဆောင်ဒေါ်ခိုင်စာအောင်က People's Spring ကိုပြောကြားခဲ့ပါလေ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာနိုင်ငံအနှံ့မှာတိုက်ပွဲတွေဖြစ်လာခဲ့တယ်မလုံခြုံမှုနဲ့မငြိမ်းချမ်းမှုဒဏ်ကိုပြည်သူတွေခံစားနေကြရတယ်အလုပ်ကိုင်ခွင်လန်းတွေကရှားပါစီးပွားရေးကတနေ့တခြားပိုကျက်တဲ့ဆိုးရွားလာကပညာရေးကျန်းမာရေးအခြေအနေတွေကလည်းနှိမ့်ကျလာပါတယ်စစ်မှုထမ်းဥပဒေကနှိပ်စက်တယ်လို့အခုလက်တလောမှာတရုတ်လုံခြုံရေးကုမ္ပဏီတွေဝင်ရောက်လာတော့မဲ့အရေးကလည်းတိုင်းပြည်ရဲ့အချုပ်အခြာအာဏာအတွက်ပါစိုးရိမ်ရေးမှရောက်လို့လာတာတွေ့ရပါတယ်ဒါကြောင့်လဲစစ်ကောင်စီရှိနေသရွေ့စစ်အာဏာရှင်စနစ်ရှိနေသရွေ့မြမပြီးမှရှိနေတဲ့တထေးရောအခြေခံလူဒန်းစားရောဘယ်လူဒန်းစားမဆိုအေးချမ်းလုံခြုံမှုမရှိနိုင်ပါဘူးဒုက္ခတစ်ခုပြီးတစ်ခုနဲ့ရင်ဆိုင်နေကြရမှာပါငါတို့တော့လွတ်မယ်လို့မထင်လိုက်ပါနဲ့အနည်းနဲ့အများဆိုသလိုစစ်ကောင်စီရဲ့ဒုက္ခပေးတာကိုတစ်ခုမဟုတ်တစ်ခုခံကြရရင်ဆိုင်ကြရမှာပါလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကဆိုပါတယ်ခင်ဗျာ
အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်မှာမြန်မာဘက်ကဝါနဲ့ထိုင်းနိုင်ငံတို့အငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီး ISP ကအခုလိုသုံးသပ်ထားပါတယ
်မြန်မာထိုင်းနယ်စပ်ကဝါရဲ့တပ်စခန်းတွေနဲ့ပတ်သက်ပြီးအခုနှစ်နိုဝင်ဘာလအကုန်ပိုင်းမှာနှစ်ဖက်အငင်းပွားမှုတွေဖြစ်နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမြို့နယ်နဲ့ထိုင်းနိုင်ငံမင်းဟောင်ဆောင်ခရိုင်နေဆက်မြင်းတစ်လျှောက်မှာဝါရဲ့တပ်စခန်း9ခုရှိနေတာပါ။အဲဒီစခန်းတွေဟာထိုင်းနယ်နိမိတ်ထဲမှာရှိနေလို့အခုနှစ်ဒီဇင်ဘာ18ရက်နေ့နောက်ဆုံးထားပြီးဖယ်ရှားပေးဖို့ထိုင်းစစ်တပ်ကပြောထားပါတယ်။ ဝါဖက်ကတော့အဲ့ဒီစကန်းတွေဟာသူတို့ရဲ့တစ်ခွန်တစ်စစ်ဒေတာအတွင်းမှာပဲရှိတာကြောင့်စုတ်ခွာမပေးနိုင်ဘူးလို့ဆိုပါတယ်အခုစကန်းတွေဟာခွန်စာဥဆောင်တဲ့မုံတိုင်းတက်မလို့ MTA ရဲ့စကန်းဟောင်းနေရာတွေပါဝါနဲ့တိုင်းစစ်တပ်အကြားဒီစခန်းတွင်နဲ့ပတ်သက်ပြီးအခုအငင်းပွားမှုကပထမအကြိမ်တော့မဟုတ်ပါဘူးအငင်းပွားမှုဟာဝါရဲ့တောင်ပိုင်းစစ်ဒေသစတင်ပေါ်ပေါက်လာတဲ့2000ခုနှစ်နောက်ပိုင်းကလေးကမကြာခဏရှိခဲ့တာပါအဲ့ဒီကစလို့တပ်စခန်းတွေဖယ်ပေးဖို့တိုင်းစစ်တပ်ဟာဝါတပ်ဖွဲ့ကို၈ကြိမ်ထက်မနည်းပြောခဲ့ပူပါတယ်2016ခုနှစ်တုန်းကမြန်မာနဲ့ထိုင်းပူးရဲလှုပ်ဆောင်တဲ့နေဆက်လုံခြုံရေးအစည်းအဝေးတွေမှာလည်းအဲ့ဒီပြဿနာကိုထိုင်းဘက်ကတင်ပြခဲ့ပါတယ်။2023ခုနှစ်မှာလည်းထပ်ပြောလာပြန်ပါတယ်။ဒါပေမဲ့ဝါဖက်ကတော့တပ်စခန်းတွေမစုပ်ပေးခဲ့ပါဘူး။ဒီလိုဆဲစုနှစ်တွေနဲ့ချီပြီးအငင်းပွားနေကြပါမယ်။ပြစ်ခတ်တိုက်ခိုက်ကြမျိုးမရှိခဲ့ပါဘူး။ထိုင်းစစ်တပ်ဖက်ကဖယ်ရှားပေးဖို့တောင်းဆိုထားတဲ့တပ်စခန်းတွေဟာဝါတပ်ဖွဲ့အတွက်ပထဝီဝေနိုင်ငံရေးအရာအရေးပါပါတယ်။အခုအငင်းပွားနေတဲ့ဒေသမှာရှမ်းတပ် RCSS စစ်ကောင်စီတပ်နဲ့ဝါတို့သုံးဖွင့်ဆိုင်အင်အားပြိုင်ဆိုင်နေတာပါ။ဝါရဲ့တပ်စခန်းတွေဟာရံဘက်ဖြစ်တဲ့ RCSS ရဲ့ဌာနချုပ်ကိုစစ်ရေးအရာချိန်ချောက်ထားနိုင်ပါတယ်။ဒါအပြင်ဝါရဲ့တောင်ပိုင်းဒေတာနဲ့မြောက်ပိုင်းဒေတာတွေကိုဆက်သွယ်ဖို့မှာအရေးပါပါတယ်ဝါအနေနဲ့ဒီလိုအရေးပါတဲ့တပ်စခန်းတွေကိုစုခွာဖို့ကဖြစ်နိုင်ချေနေပါတယ်အခုနေနမိတ်ငင်းပွားမှုဟာနိုင်ငံချင်းဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့ဝါဖက်ကပြောပါတယ်ဒါကြောင့်စစ်ကောင်စီကိုတည်င်းပို့ထားတယ်လို့ဆိုပါတယ်
ခုတော့လူလူမြင်တွေကိုနားထောင်ကြအောင်ပါမြမပြီမပေးစာတွေကိုမအေးတန်တကျော်ကတင်ပြပြန်ကြပေးထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်ရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ
်ဆိုတဲ့တော်ရရှင်က VOA ကနေအမြဲတမ်းပဲသတင်းမှန်အစီအစဉ်ကောင်းလေးတွေအခုလိုပဲအမြဲတမ်းတင်ဆက်နိုင်ပြီးတော့ VOA ဝိုင်းတော်သားတွေလည်းတက်ရှိကျမ်းမာစိတ်ချမ်းသာလူရဆန္ဒပြေဝါနိုင်ကြပါစေတဲ့ဘယ်ကနေစာရေးလာတဲ့တော်ရရှင်လည်းမသိပါဘူးကျမတို့ကိုဆူတောင်းပေးလာတာပါဟုတ်ကဲ့ပါရှင်ကိုတန့်စင်ပါဝင် VOA တော်ရရှင်နေနဲ့တကွာမြမပြည်သားတွေကိုစိတ်ဒုက္ခအဖုံဖုံကနေအမြန်ဆုံးကင်းဝေးပါစေလို့ဆူတောင်းပါရနော်စီပင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေထဲမှာရှင်တော့ရခိုင်ကသောရရှင်တယောက်ရန်ကုန်တက်ပြီးတော့ဒုက္ခများနေပါတယ်ဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOA ခင်ဗျာ VOA ကို YouTube ကနေအမြဲမပြတ်ကြည့်ဖြစ်ပါတယ်ကျွန်တော်ကရခိုင်ကနေရန်ကုန်တိုင်းကိုစစ်ဘေးရှောင်းနေကြရပါတယ်ကိုယ့်ဘက်ကထက်အရန်ခက်ခဲပါတယ်အိမ်ငှားနေတယ်ဘေးအိမ်ကလူတွေကအရန်ဆိုးပါတယ်အိမ်နီးချင်းတွေကလည်းသူတို့ဆိုးတာကိုသိကြပေမဲ့မသိအောင်ရှောင်းနေကြပါတယ်နေတိုင်းစိတ်ဒုက္ခရောက်ရတယ်စီပွားရေးအခြေအနေကလည်းမကောင်းဘူးကျွန်တော်တို့မိသားစုမငတ်ရုံတမဲစားနေကြရပါတယ
်ဒါတော့ရခိုင်ကနေရန်ကုန်ကိုရောက်လာပြီးတော့ရန်ကုန်မှာလည်းဒုက္ခတွေပင်လယ်ဝင်နေပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်ဒါပေမဲ့သူ့လိုမျိုးဒီရန်ကုန်ကိုတော့မှမရောက်တဲ့သောရရှင်တွေကတော့အများစုရခိုင်ပြည်နယ်ထဲမှာပဲပြိမိနေပြီးတော့အခြေခံစားတောက်ကုန်ဟာအစားလိုအပ်ခက်ခဲနေတာဖြစ်ပါတယ်ရှင်ဒီရခိုင်ကပဲသောရရှင်နောက်ထပ်တစ်ယောက်ရန်ကုန်ရောက်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ဒီသောရရှင်ကတော့ရခိုင်ပြည်နယ်မှာခက်ခဲလုံးအကြီးလို့အခုရန်ကုန်မှာလာပြီးခိုလုံနေတဲ့သူတွေကိုနှိမ့်မထုတ်ပါနဲ့ဗျာဆိုပြီးတောင်းပန်လာပါတယ
်စစ်ဘေးရှောင်ဖို့ရခိုင်မြောက်ပိုင်းဘူးသီးတောင်မြို့ပေါ်ကနေရန်ကုန်ရောက်နေပါတယ်
ဘူးသီးတောင်မြို့နယ်ကိုအေအေကသိမ့်ပြီးဆေးဝါးအစားအသောက်နေရာထိုင်ရာအတော်လေးအခက်ခဲနဲ့ကြုံရလို့ပုံစံလေးလို့ခေါ်တဲ့ယာယီခီးသွာလာခွင့်လက်မှတ်နဲ့ရန်ကုန်ကိုဒီကာလအတွင်းမှာဘူးသီးတောင်မြို့နယ်ကစစ်ပေးရှောင်တွေအများကြီးရောက်လာခဲ့ပါတယ်ဒီတော့ဘူးသီးတောင်မြို့နယ်ကမွတ်စလင်တွေစစ်တွေမြို့မှာအများကြီးရောက်နေပါတယ်မှတ်ပုံတင်မရှိလို့စစ်တွေမှာပဲနေနေရပါတယ်ခုလိုရန်ကုန်ရောက်နေတဲ့ပုံစံလေးတွေနဲ့စစ်ဘေးရှောင်တွေကိုပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်မှခိုးလုံခွင့်ဆက်လက်နေခွင့်ပြုပါရန်အနုအညွတ်အတနာခံအပ်ပါတယ်တခြားဘာရွယ်ချက်မှမရှိပဲအကူအညီတောင်းခံရန်တက်တက်အတွက်ပါစစ်ဘေးရှောင်တို့ရဲ့ကိုယ်စားအနေနဲ့အထူးလေးစားစွာဖြင့်အတနာခံအပ်ပါတယ်
ဒါတော့ရခိုင်ကနေစစ်ဘေးရှောင်လာတဲ့ဒုက္ခသည်တွေသူတို့ရဲ့အခက်အခဲတွေကိုရေးလာတာဖြစ်ပါတယ်ရှင်ကျွန်တော်ဗီဒီယိုကိုစာရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့စာတွေကိုအမြဲတမ်းလက်ခံရရှိပါရနော်အဲ့ဒီထဲမှာဟိုးရင်တော့ကတော့စာရေးနေကြပါအခုတလောစာရေးကျဲသွားတဲ့အန်ကယ်ဒီတကုံမျိုးသစ်ကဥလာထွန်းတယောက်စာရေးလာပါတယ်ကျင်းကျင်းမမာရှိရယ်ဆိုလို့ဝမ်းသာရပါတယ်နော
်ကျွန်တော်လည်းစာမရေးဖြစ်တော့ကျွန်တော်စာတွေလည်းမကြားရတာကြာပြီပေါ့အသက်ကလည်းကြီး84နှစ်ဆိုတော့အားလည်းယော့လာတာပေါ့လေတနေ့ခွဲလောက်ကဒေါ်ဆတ်ဆန်းနဲ့ပြန်တွေ့ပါတယ်ဟိုး1965တုန်းကအလုပ်လျှောက်ဖို့သင်္ကန်းကျွန်းတရက်သောရုံးမှာလေးပါကတ်ကိုလေးပါအရာရှိဒေါ်ဆန်းဆန်းစီမှာသွားထုတ်ခဲ့ရပါတယ်။သူလည်းက1990ရွေးကောက်ပွဲအမတ်ဖြစ်တော့မှခင်သွားကြတာဖြစ်ပြီး NLD ရုပ်ရှင်လက်ဖက်ရည်ဆိုင်မှာစကားဆက်ပြီးတော့သူက de facto နဲ့ de jure ဥပဒေကြောင်းပြီးလို့ရှင်းပြခဲ့ရပူပါတယ်။ခုမကြီးက92နှစ်ကျွန်တော်က82နှစ်ကျွန်တော်ထက်10နှစ်လောက်ကြီးပါတယ်။ကျမ်းမာလိုက်တာအထူးပါပဲ။တတိလည်းသိကောင်းလား။ကျွန်တော်နဲ့မကောအောင်ပြောနိုင်ပါလေ။ဦးအောင်သူဦးသိန်းဦးတို့ရဲ့ NCUB အချိန်တုန်းကအကြောင်းတွေရောမနေ့တနေ့ကဥအောင်ထူးပြောတဲ့အကြောင်းတွေကိုပါတတိယသုံးသပ်ဝေဖန်ဆန့်စစ်နိုင်တယ်ဗျဒါကစကားဆက်ပါအခုပြောချင်တာကတရုတ်ရဲ့ဆွတ်ဖက်မှုချင်းချောင်းမှုတောင်း TNL နဲ့ Inwokit ကတရုတ်စစ်သူကြီးဂါမနီကိုကောင်းဖြတ်အနိုင်ယူခဲ့တဲ့တလိုင်းတရေကောင်းတမိန်ဗျာအဖြစ်တွေကိုပြန်တွေ့မိလို့ပါတရုတ်ကိုကျွန်တော်တို့နိုင်ငံဘူးတာတမိုင်းမှာရှိရပါတယ်အဲဒါပေမဲ့ဗရန်ဗရာတရုတ်တန်12ယောက်ကိုတတ်ခဲ့တဲ့သူကသူစုကြည်ပန်းဆိုပြီးအမျက်မှန်ချီတောက်စားပြောပါမဲ့တဲ့နရတိဟပတိမင်းလက်ထက်မှာပန်တကူမဟာထေဆုံးမတဲ့ဂျာကဗရံဗရာတွေလို့တရုတ်သံတွေကိုတက်လိုက်တော့တရုတ်ကဝင်တိုက်တော့ခံရပြီးပကံလဲပြက်ခဲ့ရတယ်လို့မင်းလဲတရုတ်ပြေးမင်းလို့ရာဇဝင်တွင်ခဲ့တာအထင်ရှားပါတမိုင်းမှာတရုတ်ကိုတိုက်ခဲ့တာတလိုင်းတရေကောင်းတမိန်ဗျာနဲ့ဗိုလ်မှူးချုပ်ကျော်စောတို့ကအထင်ရှားပါပြည်သူကိုစကြင်နှိပ်စက်လို့နှစ်ပေါင်းများစွာမှအခုလိုပြောင်ပြောက်စွာခုခံတိုက်ခိုက်နိုင်လာတော့စစ်ရှုံးကောင်းဆောင်ကတရုတ်ကိုခြေတလုံးဖက်တောင်းခံပြီးဒိုင်းပြည်ကိုတိုက်ခိုက်အုံးမလို့လှုပ်လာနေတာဝင်တောင်းကမခံနိုင်ဘူးလို့ကျွန်တော်တို့ကလည်းမကြောက်ပါဘူးခင်ဗျာ
အကယ်ဥလာတွန်တာသူကတရုတ်ရဲ့ဆွဲဖက်မှုတွေချင်းချောင်းမှုတွေတွေးရလို့သူစဉ်းစားမိတာလေးတွေကိုပြန်ပေါင်းပြီးတော့တွေးကြည့်ပြီးရေးမိပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်ဒီတရုတ်ရဲ့ PR တွေနဲ့ရင်ဆိုင်နေရပါတယ်ဆိုပြီးတော့သုံးသက်သူတွေပြောနေကြတဲ့သတင်းမတိုင်ခင်သူရေးလာတဲ့စာပါအခုလိုပြောနိုင်ငံရေးရံနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေနောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကိုယ့်ရဲ့ထင်မြင်ယူဆချက်နဲ့သုံးသက်ချက်တွေရေးခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်ကပဲဖြစ်ဖြစ် Facebook Messenger ကပဲဖြစ်ဖြစ်စာရေးနိုင်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါလိမ့်မြန်မာနိုင်ငံကပြည်သူလူထုအထွေထွေကြက်တဲမှုနဲ့ငတ်ပြတ်နေချိန်မှာနိုင်ငံအာဏာရှင်တွေပြည်သူတွေခံစားနေရတာသိစေခြင်းလို့ပါဆိုပြီးတော့ဒီတော်ရရှင်ရင်ဖွင့်လာပါတယ်
VOA ဆီယာနာရှင်တွေမွေးရစာတွေကတော့စီးစိမ်ဥစ္စာပစ္စည်းတွေနိုင်ငံခြားကလာတဲ့အရက်ဒဗလင်ကို3000ကျော်3000ရာချီတန်တဲ့အရက်တွေနဲ့24နိုင်မီးရနေကြပြီးအေယာကွန်ခန်းကြီးတွေမှာရင်မှုနေကြပြီးတော့ပြည်သူတွေမှာတော့ကုန်စည်နှုန်းကြီးတဲ့ဒဏ်ခံစားနေရတာငတ်တလဲပြက်တလဲဖြစ်နေကြပါပြီနေမကောင်းမချမ်းပါလို့အပြင်စည်းကမ်းသွားမပြနိုင်လို့အစိုးရဆေးရုံကြီးသွားပြပါတယ်မီးကပြက်နေတယ်စင်းသွင်းသွေးပောင်ချိန်တိုင်းအောက်ဆီဂျင်တိုင်းဆီးရိုစစ်တာနဲ့ကြက်တထောင်ပေးရပါတယ်သွေးစစ်ထာနာမှာသွေးစစ်တဲ့ရောဂါပေါ်မူတည်ပြီးငွေ9000ကျော်ကနေ2000 3000ကျော်ပေးရပါတယ် ဆရာဝန်ကဝင်ပြီးယောဂဆက်စေးတယ်မိမောင်နေလို့အပြင်လင်းအောင်လေးနဲ့ဆရာဝန်တွေကဖုံးမီလေးတွေနဲ့ယောဂဆက်စေးတယ်ဆက်စေးပြီးတာနဲ့ဆေးဝါးသွားထုတ်တော့ဆေးရုံမှာဆေးမရှိလို့အပြင်မှာသူတို့ဝယ်ခိုင်းတဲ့ဆေးဆိုင်မှာဆေးဝယ်ရတယ်ကဲပမာလဲပြည်သူအတွက်ဆိုတဲ့ဆရာနာရှင်တွေသိဖို့ပ
ါအကောင့်မဖော်ပြဖို့မြစ်တာရက်ခန့်အပ်ပါတယ်နေ့စဉ်ပြည်သူတွေကြုံရတဲ့စာဝင်နေကျမ်းမာရေးအထွေထွေဒုက္ခတွေနဲ့ပတ်သက်ပြီးဒီသောရရှင်ရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုတော့အချိန်တစ်လောက်ပဲရှိလို့ဒီတော့ဒီမာရင်ရက်ချင်ပါရင်နော်အားလုံးပုံမှန်ကောင်းမွန်ဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းနေပါတယ်ရှင်
ဖီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာဝိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုတင်ပြပေးပါမယ်။တယ်လီဖုန်းကနေလိန်ညာသူတွေကိုရင်ဆိုင်ဖို့ AI Granny လို့ခေါ်တဲ့ညာဤသူဒီပညာသုံး DC ဆိုတဲ့အဖွဲ့အစည်းကိုပြည်ထောင်စု Virgin Media O2 ဆက်သွယ်ရေးကုမ္ပဏီကတီထွင်ဖန်တီးလိုက်ပါတယ်။ကဘာအရရှေဆုံးအမျိုးသမီးနဲ့ကဘာအရအပူဆုံးအမျိုးသမီးတို့လန်ဒန်မြို့မှာတွေ့ဆုံပြီးလက်ဖက်အတူတောက်ခဲ့ကြပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုကျင်းချမ်းနဲ့မတ်မြတ်စေအောင်တို့ကတင်ဆက်ထားပါတယ်။
တယ်လီဖုန်းကလိညာသူတွေကိုရင်ဆိုင်ဖို့ AI Granny လို့ခေါ်တဲ့ဉာဏ်ရည်တူနည်းပညာသုံး Daisy ဆိုတဲ့အဖွားတူကိုဗြိတိန်နိုင်ငံ Virgin Media O2 ဆက်သွယ်ကုမ္ပဏီကတီထွင်ဖန်တီးလိုက်ပါတယ်။လူတစ်ယောက်လူပဲစကားပြောနိုင်မဲ့ AI အဖွား Daisy ဟာလူလိမ့်လူညာတွေကိုစကားအဆက်မပြတ်ပြောထားပြီးတယ်လီဖုန်းလိုင်းပေါ်မှာအလုံများနေစီမှာဖြစ်တဲ့အတွက်တကယ့်လူတွေကိုလိမ့်မှုအခွင့်အရေးနှေးသွားစေပါတယ်။AI အဖွား DC ဟာအသက်ကြီးသူအမျိုးသမီးတူစကားပြောနေတာနဲ့စင်တူဆက်တယ်ပြောဆိုနိုင်မှာဖြစ်ပြီးသုံးမွေးထိုးရတာကိုနှစ်သက်သူတူလည်းဖြစ်ပါတယ်ဒီ AI အဖွားဟာမအိပ်မနေ24နိုင်ပတ်လုံးစကားပြောဆိုနိုင်မှာဖြစ်ပြီးတော့လူလိမ့်တွေပြောဆိုတာတွေကိုစူးစီးပြီးလူလိမ့်တွေထက်သာအောင်တုံ့ပြန်နိုင်တယ်လို့ဒီအဖွားကိုတီထွင်ခဲ့တဲ့အဖွဲကတီထွင်သူတူကပြောပါတယ်ဗြိတိန်နိုင်ငံမှာတယ်လီဖုန်းနဲ့လိညာတဲ့သူတွေများလွန်းတဲ့အတွက်အသက်50ကျော်အရွယ်လူကြီးတွေက20ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဖုန်းတွေကိုဖြေကြားဖို့စိုးရိမ်နေကြတယ်လို့ Charity Age UK အဖွဲ့တစ်ခုကခန့်မှန်းပါတယ် AI အဖွား DC ရဲ့ဖုန်းနံပါတ်ကို online အလိညာတွေလာလေးရှိတဲ့ internet forum တစ်ခုမှာတင်ထားပေးတာဖြစ်ပြီးတော့တင်လိုက်တဲ့အချိန်ကစပြီးဖုန်းခေါ်ဆိုမှုပေါင်း1000ကျော်လက်ခံဖြေကြားပေးခဲ့ပြီးတချို့သူတွေနဲ့မိနစ်40ကြာတဲ့အထိစကားပြောဆိုခဲ့ပါတယ်။လိညာရဲ့သူတွေအနေနဲ့လေ AI ဉာဏ်ရည်တို့နည်းပညာသုံးပြီးတော့လိညာနိုင်တာကြောင့် AI နှစ်ခုကြားအပြန်အလှန်စကားပြောဆိုတဲ့အခြေအနေမျိုးလေးဖြစ်သွားနိုင်တယ်လို့ဝေဖန်တဲ့သူတချို့ကပြောပါတယ်။ Virgin Media O2 ကတော့လက်ရှိသူတို့ရဲ့နီလန်အလုပ်ဖြစ်နေပြီးဒါမျိုးဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်ရှင်။
နိုဝင်ဘာလ21ရက်နေ့မှာကြာရောက်တဲ့ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်များနေ့အထိမ်းအမှတ်ဖြစ်ကမ္ဘာအရက်အရှိဆုံးအမျိုးသမီးနဲ့ကမ္ဘာအရက်အပူဆုံးအမျိုးသမီးတို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာတွေ့ဆုံပြီးလက်ဖက်ရည်အတူတောက်ခဲ့ကြပါတယ်။တူရကီနိုင်ငံကကမ္ဘာအရက်အရှိဆုံးအမျိုးသမီးရူမေဆာဂျယ်ဂျီဟာသုတေသနပညာရှင်တယောက်ဖြစ်အသက်မွေးသူတယောက်ဖြစ်ပြီးအရက်9ပေနဲ့တလက်မနီးပါးရှိပါတယ်။ကမ္ဘာအရက်ပူဆုံးအမျိုးသမီးဂျိုဒီ MG ကတော့အိန္ဒိယနိုင်ငံကဖြစ်ပြီးတရုတ်ဆောင်အဖြစ်အသက်မွေးသူပါ။သူ့ရဲ့အရက်က2ပေတလက်မနီးပါးပဲရှိတာပါ။လန်ဒန်မြို့ Savoy Hotel မှာတွေ့တဲ့အခါမှာတော့သူတို့နှစ်ဦးဟာအရက်ကွာခြားချက်ကြောင့်အနောက်ရှက်ဖြစ်မနေပဲတဦးနဲ့တဦးရင်းရင်းနှီးနှီးဆက်သွယ်စကားပြောခဲ့ကြပါတယ်။နှစ်ဦးလုံးကကမ္ဘာအရက်အမြင့်ဆုံးနဲ့အရက်အပူဆုံးဖြစ်တွေ့ဆုံခဲ့ကြတာဖြစ်ပြီးတဦးနဲ့တဦးတူညီတဲ့အချက်တွေအများကြီးရှိတာကိုလည်းတွေ့ရှိခဲ့ကြပြီးတော့ကိုဘတာကိုဂယူဆိုင်တဲ့အကြောင်းမိကပ်အကြောင်းနဲ့လက်သေးအကြောင်းတွေပြောပြခဲ့တယ်လို့နှစ်ဦးလုံးကပြောပါတယ်။သူတို့နှစ်ဦးကိုတော့အခုနောက်ဆုံးထုတ်တဲ့ကမ္ဘာစံချိန်များစာအုပ်မှာဖော်ပြထားပြီးလူသိများတဲ့စံချိန်ချိုးသူတွေလည်းဖြစ်ပါတယ်။ဒီနှစ်ဟာ Guinness ကမ္ဘာမှတ်တမ်းစံချိန်များနဲ့အချိန်20မြောက်ကျင်းပတဲ့နှစ်ဖြစ်ပြီးဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကထုတ်ဝေတဲ့ကမ္ဘာစံချိန်များစာအုပ်ရဲ့အနှစ်80မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ
်။ဗြိတိန်နိုင်ငံကအသက်112နှစ်ရှိပြီးဖြစ်တဲ့ကမ္ဘာအသက်ကြီးဆုံးအမျိုးသား John Tenniswood ဟာနိုဝင်ဘာ25ရက်နေ့မှာကွယ်လွန်ခဲ့တယ်လို့ Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကပြောပါတယ်။သူဟာ Titanic သင်္ဘောမြုပ်တဲ့နှစ်မှာမွေးဖွားခဲ့တဲ့သူဖြစ်ပြီးတော့ကမ္ဘာစစ်ကြီးနှစ်ခုနဲ့ကာယောဂဘေးကြီးနှစ်ခုကိုဖျက်ဆီးခဲ့တဲ့သူလည်းဖြစ်ပါတယ်။သူဟာအင်္ဂလန်နဲ့အနောက်မြောက်ပိုင်း South Port မြို့ကဘိုးဘွားရိတ်သားမှာဂီတတန်စင်တွေမိသားစုရဲ့ချစ်ချင်းမြတ်တာတွေနဲ့လွှမ်းခြုံကွယ်လွန်ခဲ့တယ်လို့ Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကထုတ်ပြန်ပါတယ်။သူ1912ခုနှစ်ဩဂုတ်လအတွင်း Liverpool မြို့မှာမွေးဖွားခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာလည်းဗြိတိရှတော်ဝင်စစ်တပ်ငွေကြီးနဲ့ထောက်ပံ့ရေးအဖွဲ့မှာအမှုတန်းခဲ့ပါတယ်။သူမှာသမီးတူမီးလေးဦးနဲ့မြစ်သုံးဦးရှိပြီးတော့သူဇနီးဖြစ်သူက1986ခုနှစ်တုန်းကကွယ်လွန်ခဲ့ပါတယ်။အစားအသောက်ထူးထူးခြားခြားစားတာမရှိပေမယ့်အခုတို့အသက်ရှည်ရတဲ့အကြောင်းရင်းကတော့သူ့ဘာသူနောက်ဆုံးရသတင်းတွေကိုနားထောင်တာကိုယ့်ငွေကြေးကိုကိုယ့်ဘာသာစီမံခန့်ခွဲတာတွေကြောင့်ဖြစ်မယ်လို့ Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကပြောပါတယ်။သူမကွယ်လွန်ခင်ဧပြီလတုန်းကမှကမ္ဘာအသက်ရှည်ဆုံးစံချိန်လက်မှတ်ကို Guinness အဖွဲ့ကချီးမြှင့်နေတာဖြစ်ပြီးအဲဒီုန်းကတော့သူအသက်ရှည်ရတဲ့အကြောင်းကကံကောင်းလို့ဖြစ်တယ်ဆိုပြီးတော့အဖိုးတင်းနစ်ဘုကပြောပါတယ်ရှင
်။ဖီယိုမနခင်စီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။ခုတော့သတင်းကြေကျုပ်ကိုပြောပြပါအောင်မယ်။ Israel နဲ့ Hezbollah ကြားပြီးခဲ့တဲ့သတင်းပတ်ကအပြည့်ရသဘောတူညီမှုရခဲ့တာကြောင့် Israel နဲ့ Hamas အကြားအပြည့်ရဖို့ပိုအလားအလာကောင်းလာတယ်လို့ American သမ္မတအင်ဂျီရောအမျိုးသားလုံခြုံရေးချန်ပီယံ Jake Sullivan က CNN သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းခန်းမှာပြောသွားခဲ့ပါတယ်။နောက်ကွယ်မှာညီလိုက်ဆွေးနွေးမှုတွေရှိနေတယ်လို့ Israel သမ္မတကလည်းတနင်္လာနေ့ကပြောပါပါတယ်။ကာဇာမာတော့နေဆက်ကိုဖျက်ချော်ပြီးကုန်ကားတွေနဲ့အကူအညီပို့ဆောင်တာတွေကိုရပ်တန့်ထားလိုက်ပြီလို့ပါလက်စတိုင်းဒုက္ခသည်အရေးဆိုင်ရာကုလအေဂျင်စီကပြောကြားပါတယ်။နန်းနဲ့ကင်ထားတဲ့ဂိုင်းဖွဲ့တွေကကုန်ကားတွေကိုတားမြစ်လူရဲတားတွေကြောင့်အခုလိုရပ်ဆိုင်ထားလိုက်တာလို့ဆိုပါတယ်။ HIV AIDS ရောဂါချိန်ချောင်းမှုတွေ2030ခုနှစ်မှာအဆုံးသတ်စေဖို့ညီမကျက်အောင်မြင်ဖို့အတွက်ကမ္ဘာတဝန်းကမိတ်ဖက်ဖွဲ့စည်းတွေကြားတင်ကြီးတဲ့လှုပ်ရှားကြဖို့အမေရိကန်နိုင်ငံရေးဝန်ကြီးဘလန်ကန်ကဒီဇင်ဘာလ1ရက်နေ့ကြားရောက်တဲ့ကမ္ဘာ AIDS နဲ့ထုတ်ပြန်ချက်မှာတိုက်တွန်းလိုက်ပါတယ်။2023ခုနှစ်အတွင်းမှာခမန်းကြီးလူကြီး39.6%သန်းဟာ HIV ပိုးကူးစက်ခံထားရတယ်လို့ WHO ကတော့ပြောပါတယ်ခင်ဗျာ။ခုတော့စီစဉ်တွေကိုအဆုံးသတ်ပြန်စီခင်ဗျာ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်မှုကနားလည်ပါ။အခုထုတ်လွှင့်ရတဲ့အစီအစဉ်တွေကို VOE Internet ဆက်မြက်နဲ့ burmese.voenews.com မှာလည်း Radio Pashu နားဆင်ကြည့်ရှုနိုင်ပါတယ်။ဒီအေဂိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်မြမပြည်သူပြည်သားအားလုံးနေပြော်ရမောချစ်ချင်းပေါ်ကျွဲတင့်တယ်ဘောကလှပမဲ့နေရက်တွေမနေ့အမြန်ကြုံတွေ့နိုင်ကြပါစေခင်ဗျာကျွန်တော်တမောင်သားမှာ